Welcome to the Voice of America in Burmese.
မင်္ဂလာညစာတော်တာရှင်များရှင် View American တက်ကနေ2024ခုနှစ်ဒီဇင်ဘာလ24ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအတန်လွင့်အစီအစဉ်တွေကို light to meter 1925နဲ့30တို့ပြင် light light meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မအလေးမာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးသွားမှာပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါ။သတင်းတွေကိုအလေးမာနဲ့အတူပဲတင်ပြပေးမှာပါ။သတင်းတွေထဲမှာဆိုလို့ရှိရင်စီးရီးယားမှာစစ်ရာဇဝတ်မှုတွေပေါ်ထွက်ဖို့ကုလသမဂ္ဂစုံစမ်းရေးကွန်ဖရင့်တစ်ခုကိုထားရှိသွားမယ်လို့ကုလသမဂ္ဂကပြောဆိုပါတယ်။ရခိုင်ပြည်နယ်ကပဋိပက္ခတွေကြောင့်နောက်ထပ်လူ 36,000 လောက်အိုးအိမ်ဆုံးခွာထွက်ပြေးရတယ်လို့ UN OCHA ကပြောပါတယ်မြန်မာနိုင်ငံကလက်နက်ကိုင်ပဋိပက္ခတွေအတွင်းရိုဟင်ဂျာတွေကိုပြစ်မှတ်တိုက်ခိုက်တာပြစ်မှတ်ထားတိုက်ခိုက်တာတွေတိုးလာနေတယ်လို့ MSF ကပြောပါတယ်မြောက်ပြည်မှာတော့ဝမ်းရောင်းကတွေဖြစ်နေလို့ထိုင်းဘက်ကနေဇက်ကိတ်ပိတ်ထားမယ်လို့ဆိုပါတယ်ဒီလိုသတင်းတွေကိုဥစွာတင်ပြပေးမှာပါ
ဟုတ်ကဲ့ပါဒီလိုနောက်ဆုံးရသတင်းတွေနဲ့အတူသောတာရှင်တွေနားဆင်ရမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မန္တလေးတိုင်းနဲ့ထိုးကြီးမြို့နယ်ဘက်ကစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုနောက်ဆုံးရအခြေအနေနဲ့ပတ်သက်ပြီးတော့
ဘောင်းမိုးရွာကိုနေနေကျဲတယ်အမေအမေရောက်တေးသွားတာကဘုန်းကြီးကြီးတေးသွား
တကတော့နထိုးကြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့မြင်းချံခရိုင်အမှတ်413ကျတရင်ပြောရေးဆိုခွင့်ရှိသူတူကပြောပြပေးသွားတာပါဒီသတင်းအပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ကြရပါမယ်ဒါနဲ့တူ VOA ရဲ့နှစ်ကုံအထူးအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိသလိုအင်္ဂါညတိုင်းတင်ဆက်ပေးနေကြမြေကြီးဩဇာအစီအစဉ်ကမ္ဘာတလွှာခီးသွွားအစီအစဉ်နောက်ဆိုရှယ်မီဒီယာပေါ်မှာလူကြည့်များနေတဲ့တမနစ်သတင်းတိုလေးတွေစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာနားဆင်ရပါမယ်ဒါတွေကိုမတင်ဆက်ပေးခင်မှာအခုအရင်ဆုံးတော့အင်္ဂါညရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုယ်ဆောင်မိုးကြော်နဲ့အတူကျမအလေးမာတို့ကပြောပြပေးသွားမှာပါရှင
်စီးရီးယားမှာဆိုးဝါးပြင်းထန်တဲ့စစ်ရာဇဝတ်မှုတွေစုံစမ်းဖော်ထုတ်ရေးအတွက်လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကိုထားရှိသွားမှာဖြစ်ပြီးအစ်စ်တက်လာတဲ့အာဏာပိုင်အဖွဲ့ဟာလည်းနားလည်လက်ခံလွယ်ပြီးကုလသမဂ္ဂကိုယ်စားလှယ်အဖွဲ့ရဲ့တောင်းဆိုမှုတွေကိုပူးပေါင်းလှုပ်ဆောင်တယ်လို့စီးရီးယားမြို့တော်ဒမတ်စကတ်ကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂကိုယ်စားလှယ်အဖွဲ့ကပြောဆိုပါတယ်စီးရီးယားကစစ်ရာဇဝတ်မှုတွေကိုစုံစမ်းဖော်ထုတ်နိုင်ဖို့နိုင်ငံတကာလွတ်လပ်တဲ့စုံစမ်းရေးကော်မရှင်တစ်ခုကိုကုလသမဂ္ဂအထွေထွေညီလာခံကနေ2016ခုနှစ်ကတည်းကဖွဲ့စည်းပေးထားခဲ့ပြီးဒီတစ်ကြိမ်ဟာပထမဆုံးအကြိမ်တွားရောက်တာဖြစ်ပါတယ်စီးရီးယားမှာသမ္မတဘာရှာအယ်အာဆတ်အစိုးရပြုတ်ချသွားတဲ့အတွက်စစ်ရာဇဝတ်မှုတွေနဲ့ပတ်သက်လို့ကော်မရှင်အနေနဲ့စုံစမ်းအကောင်အထည်ဖော်ဖို့အခွင့်အလမ်းတွေဖြစ်လာခဲ့တယ်လို့ဒမတ်စကတ်ကိုတွားရောက်ခဲ့တဲ့နိုင်ငံတကာစုံစမ်းရေးကော်မရှင်အဖွဲ့ခေါင်းဆောင်ဖြစ်တဲ့ Robert ဖြစ်တဲ့ကပြောပါတယ်အကြက်လက်ထောက်ထားတွေကိုအချိန်မနှောင်းမီအမြန်ဆုံးရယူစုဆောင်းနိုင်ဖို့လိုတယ်လို့လည်းသူကပြောပါတယ်စီးရီးယားမှာစစ်ရာဇဝတ်မှုစုံစမ်းရေးလုပ်ငန်းတွေကိုအမြန်ဆုံးစတင်အကောင့်တွေဖော်မယ်လို့လည်းကုလသမဂ္ဂလက်ထောက်ပြောရေးဆိုခွင့်ရှိသူစတီဖင်တမ်ဘလီကတနင်္လာနေ့တုန်းကပြောဆိုပါတယ်2012ခုနှစ်ကစတင်ခဲ့တဲ့စီးရီးယားစစ်ပွဲအတွင်းစစ်ရာဇဝတ်မှုလူသားတွေပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုလူမျိုးတုံးတပ်ဖြတ်မှုစတာတွေကိုတာဝန်ရှိသူတွေကိုတရားစွဲဆိုနိုင်ဖို့ကုလသမဂ္ဂကကူညီလှုံ့ဆော်သွားမယ်လို့ပြောဆိုထားပါတယ်
ရှီမေနိုင်ငံကပြစ်လိုက်တဲ့မစ်ဆိုင်းတုံးတစ်ခုကိုကြားပြတ်ဟန်တာနိုင်ခဲ့ကြောင်းအစ္စရေးစစ်တပ်ကဒီကနေ့အစောပိုင်းမှာပဲပြောလိုက်ပါတယ်။မစ်ဆိုင်းတုံးကြောင့်အရေးပေါ်လေကြောင်းရန်အချက်ပေးအော်အော်ဆွဲခဲ့ရပါပဲ။အစ္စရေးပိုင်နယ်ထဲမရောက်ခင်မှာပဲပြစ်ချနိုင်ခဲ့တယ်လို့လည်းပြောပါတယ်။2023ခုနှစ်အောက်တိုဘာလမှာဟာမတ်စ်တွေရဲ့အစ္စရေးအပေါ်တိုက်ခိုက်ခဲ့ရာကဂါဇာကမ်းမြောင်မှာစစ်ပွဲတွေစတင်ခဲ့ပြီးတဲ့နောက်ပိုင်းရီမင်နိုင်ငံအခြေစိုက်ဟူတီတပုံတွေကအစ္စရေးကိုမစ်ဆိုင်းတုံးတွေနဲ့မကြာခဏပစ်ခတ်နေတာပါ။ဟူတီတပုံတွေရဲ့တိုက်ခတ်မှုကိုအစ္စရေးကလည်းလေကြောင်းတိုက်ခတ်မှုတွေနဲ့တုံ့ပြန်ခဲ့ပါတယ်။အစ္စရေးကာကွယ်ရေးဝင်ကြီးအစ္စရေးကတ်ကတော့ဟာမတ်စ်နဲ့လက်ဗနွန်အခြေစိုက်ဟက်စ်ဘူလာခေါင်းဆောင်တွေလိုအစ္စရေးရဲ့လေကြောင်းတိုက်ခတ်မှုတွေမှာတေဆုံးရတဲ့အဖြစ်မျိုးကြုံရလိမ့်မယ်လို့လည်းမနေ့တုန်းကပဲဟူတီတပုံတွေကိုတတိပေးထားတာပါ။အီရန်နိုင်ငံကအားပေးထောက်ခံထားတဲ့ဟာမတ်စ်ဟက်စ်ဘူလာနဲ့ဟူတီတပုံတွေကိုတော့အမေရိကန်နဲ့အနောက်နိုင်ငံတွေကအကြမ်းဖက်အဖွဲ့အစည်းတွေအဖြစ်သတ်မှတ်ထားပါရှင့်။
ယူကရိန်းမြို့တော်ခီးဖ်အပါအဝင်မြို့ကြီးတွေကိုရုရှားကပစ်ခတ်တိုက်ခိုက်ခဲ့တဲ့ drone အစင်60ကျော်တဲ့က36စင်းကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်ဘက်တာဝန်ရှိသူတွေကအင်ကာနေမှာဒီကနေ့မှာပြောဆိုပါတယ်။ Chernihiv, Kharkiv, Zaporizhia, ရုရှားအပါအဝင်မြို့ကြီး10မြို့လောက်ကိုပစ်ခတ်ခဲ့တာပြီးလူနေအိမ်တွေနဲ့လျှက်စစ်ဓာတ်ပေးလိုက်နေပျက်စီးကုန်တယ်လို့ Dnepropetrovsk အုပ်ချုပ်ရေးမှူးကသူ့ရဲ့ Telegram ကွန်ရက်မှာဖော်ပြပါဗျာ။အခြားမြို့ကြီးတွေမှာလည်းအိုအိမ်နဲ့လျှက်စစ်ဓာတ်ပေးလိုက်နေပျက်စီးခဲ့တယ်လို့သက်ဆိုင်ရာဒေသတာဝန်ရှိသူတွေကပြောဆိုပါတယ်။ရ ရုရှားကာကွယ်ရေးဌာနကဌာနကလည်းရူစတော့ဖ်ဗီရိုရှစ်ဒေတာတွေမှာယူကရိန်းရဲ့အသေးစား drone ၄စင်းကိုပစ်ချနိုင်ခဲ့တယ်လို့အင်ကာနေမှာပြောဆိုပါတယ်ဒီ drone တွေကြောင့်ပျက်စီးဆုံးရှုံးမှုတိုက်ထိခိုက်သေးဆုံးမှုမရှိဘူးလို့လည်းဒေတာဆိုင်ရာတာဝန်ခံတွေကပြောပါတယ်ဒီဒေတာဟာရုရှားယူကရိန်းနဲ့ဆက်ဖြစ်ပြီးမကြာခဏဆိုသလိုယူကရိန်း drone တွေဝင်ရောက်လာတတ်ပါတယ်
ရုရှားနိုင်ငံမှာသက်ရှိမှုနဲ့ဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားတယောက်ကိုတရားရုံးကဒီကနေ့ပဲထောင်ဒဏ်15နှစ်စီရင်ချက်ချလိုက်ကြောင်းရုရှားသတင်းကဖော်ပြလိုက်ပါတယ်။လက်ထိုးမှုနဲ့ပြစ်ဒဏ်ကြခံနေရတဲ့ James Spector ဆိုသူကိုမော်စကိုမြို့တော်တရားရုံးကသက်ရှိမှုနဲ့ထောင်ဒဏ်15နှစ်ပြစ်ဒဏ်ချမှတ်လိုက်ကြောင်း RIA Novosti ရုရှားသတင်းဌာနကဖော်ပြခဲ့တာပါ။တရားခွင်ကအချုပ်ခန်းမှာစီရင်ချက်ချခံရသူရဲ့ဓာတ်ပုံကိုလည်းဖော်ပြခဲ့ပေမဲ့ဆွေးကျက်နဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့မပြောပါဘူး။လျှို့ဝှက်ရမယ့်ကိစ္စတွေနဲ့ဆက်နွယ်နေတာကြောင့်အမှုကိုတကားပိတ်တရားစီရင်ခဲ့တာလို့လည်းသတင်းတွေကဖော်ပြခဲ့ကြတာပါ။1982ခုနှစ်ကရုရှားနိုင်ငံ Leningrad မြို့မှာမွေးဖွားပြီးတော့ရုရှားနာမည် Ragani Mironovich လို့ခေါ်တဲ့ Spector ဟာအခုအခါမှာအမေရိကန်နိုင်ငံသားခံယူထားပြီးတော့ Saint Petersburg မြို့မှာတာသမီမိသားစုနဲ့နေထိုင်နေတယ်လို့လဲဆိုပါရယ်သူကို2020ခုနှစ်မှာဖမ်းဆီးခဲ့ပြီးတော့နောက်တစ်နှစ်မှာပဲလက်ထိုးမှုကြားကပဲကြိုးပမ်းခဲ့မှုအတွက်အပြစ်ရှိကြောင်းဝန်ခံခဲ့တာကြောင့်ထောင်ဒဏ်6နှစ်အပြစ်ပေးခံထားရတာဖြစ်ပါရယ်ရှင်
ပြည်ရေးအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9ဒိုမီတာ19ကီလိုဟတ်ဇ်15653ည9ဒိုမီတာ25ကီလိုဟတ်ဇ်11803ည9ဒိုမီတာ30ကီလိုဟတ်ဇ်6963ညတို့အပြင်စနေတနင်္ဂနွေမှာ9လက်မီတာ190ကီလိုဟတ်ဇ်15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုရဲ့အင်္ဂါနေ့ညပဲသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ရခိုင်ပြည်နယ်အတွင်းလက်နက်ကင်ပဋိပက္ခတွေအကြပြီးခဲ့တဲ့လပိုင်းတွေအတွင်းနောက်ထပ်ခမန်းဂျီလူ3,600လောက်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့အတွက်အခုဆိုလို့ရှိရင်ရခိုင်ပြည်နယ်မှာနေရဆုံးခွာထွက်ပြေးရသူအရေအတွက်ဟာ 9,800 နီးပါးရှိလာတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆက်သွယ်ရေးယုံ UNOCHA ကသတင်းထုတ်ပြန်ပါတယ်2023ခုနှစ်နိုဝင်ဘာလကတည်းကရခိုင်ပြည်နယ်အတွင်းမြို့နယ်18မြို့ရှိတဲ့အထက်16မြို့နယ်မှာပဋိပက္ခတွေဆက်လက်ဖြစ်ပွားနေပြီးအနီးအနားမှာရှိတဲ့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်ကလူတွေလည်းအိုးအိမ်ဆွန့်ခွာထွက်ပြေးရပါတယ်။အာရကတပ်တော် AA နဲ့မြန်မာစစ်တပ်အကြရခိုင်ပြည်နယ်တောင်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အတွက်လုံခြုံရေးအခြေအနေပုံမှုဆိုးဝါးလာနေတာကို UNOCHA အဖွဲ့ကသတင်းထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်တွင်တိုက်ပွဲတွေနဲ့အတူနိုင်ငံတဝန်းပဋိပက္ခတွေအကြမြန်မာနိုင်ငံအနောက်မြောက်ပိုင်းနဲ့အရှေ့တောင်ပိုင်းဒေသအပါအဝင်လူ3,000ကျော်လောက်အိုးမဲ့အိမ်မဲ့ထွက်ပြေးရပြီးပြီးခဲ့တဲ့တနှစ်ကျော်ထဲတတန်းခွဲလောက်ပိုတိုးလာတယ်လို့ကုလသမဂ္ဂအေဂျင်စီကပြောပါတယ်။သက်ဆိုင်ရာလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့အရသားတွေကိုကာကွယ်ဖို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးနာလိုက်နာဖို့နဲ့အကူအညီပေးနေတဲ့အဖွဲ့အစည်းဝန်ထမ်းတွေကိုအန္တရာယ်မဖြစ်အောင်အာမခံဖို့ကိုလည်း UNOCHA ကတောင်းဆိုထားပါတယ်။
မြန်မာနိုင်ငံအတွင်းလက်နက်ကင်ပဋိပက္ခတွေကြားရိုဟင်ဂျာဒုက္ခသည်ကိုပြစ်မှတ်ထားတိုက်ခိုက်တာတွေပိုများလာနေတဲ့အတွက်ဒုက္ခသည်အများအပြားဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးဖို့ကြိုးစားနေပြီးတော့အခြေအနေပိုဆိုးလာမယ်လို့မျှော်လင့်တဲ့အကြောင်း Cost Bazaar မှာရှိတဲ့နေစည်းမချဆရာဝန်များအဖွဲ့ MSF စီမံကိန်းညှိနှိုင်းရေးမှူး Stephanie Hoffman က X လူမှုကွန်ရက်ကိုပြောဆိုပါတယ်
In Rakhine State, there is the Myanmar Armed Forces and the Iraqi Army who are fighting. There's also other groups that are fighting in this area. So the stories that we are hearing from people who are arriving from Baotidong or from Mung Dao is that there was mass violence happening from both sides. Of course, the Rohingya are the most targeted and the most at risk.
Myanmar Sitan and Araka Dato A apwe cha pi ga de la bai ga tai pwe ri cha Rohingya ri ko pimat tha tai khat da lu ya mi shu.ခံရတာ drone တွေနဲ့ဘုံကျဲတိုက်ခတ်တာတွေကြောင့်ဘူးဒီတောင်နဲ့မောင်တော်ကရိုဟင်ဂျာမွတ်စလင်တွေယာနဲ့ချီပြီးတော့ထွက်ပြေးရတဲ့အကြောင်းဗီဒီယိုမှတ်တမ်းတွေနဲ့ X လူမှုကွန်ရက်မှာတင်ထားတာပါရိုဟင်ဂျာဒုက္ခသည်ပြဿနာဟာလက်တလောဖြည့်ရှင်းလို့ရမယ့်အခြေအနေမရှိတဲ့အကြောင်းကိုလည်းပြောဆိုထားပါတယ်ပြီးခဲ့တဲ့နှစ်လအတွင်းရိုဟင်ဂျာဒုက္ခသည်6,000ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးဝင်ရောက်လာတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝင်ကြီးဌာနအကြံပေးကပြီးခဲ့တဲ့တနင်္ဂနွေနေ့ကပြောဆိုပါတယ်ရှင်
မြန်မာနိုင်ငံနယ်စပ်ရွှေကုတ်ကိုမြို့မှာပြင်းထန်တဲ့ဝမ်းပြက်ဝမ်းလျှောယောဂကူးစက်မှုဖြစ်ပွားနေတာကြောင့်မဲဆောက်အုံဒီတက်ခိုင်အတွင်းနယ်စပ်ပြတ်သားခွင့်တလားတိတိပိတ်ပင်မဲ့အကြောင်းထိုင်းကာကွယ်ရေးဝန်ကြီးချုပ်လည်းထိုင်းကာကွယ်ရေးဝန်ကြီးလည်းဖြစ်ဒုတိယဝန်ကြီးချုပ်လည်းဖြစ်တဲ့ဖွန်တန်ဝီချာ ရချိုင်ကကြေညာပါတယ်ထိုင်းစစ်တပ်နဲ့ကျန်းမာရေးဌာနအရာရှိတွေပူးပေါင်းပြီးစစ်ဆေးရေးဂိတ်တွေဖွင့်လင့်မှာဖြစ်တယ်လို့ကူးစက်ရောဂါကိုတိကျခွဲထားတဲ့နေရာတွေဖွင့်လင့်မှာဖြစ်တဲ့အကြောင်းသတင်းဌာနတွေကိုဒီကနေ့ပြောကြားခဲ့ပါတယ်ဒေသခံကျန်းမာရေးအရာရှိတွေကလည်းလူတွေကိုနှာခေါင်းစွတ်တွေတတ်ဖို့လက်အိတ်တွေအသုံးပြုဖို့နဲ့တကိုယ်ရည်တန်ရှင်းမှုတွေဂရုစိုက်ဖို့ပညာပေးအစီအစဉ်တွေတတိပေးတာတွေလှုပ်ဆောင်နေပါတယ်နေကြားမှာတာဝန်ယူမဲ့ဝန်ထမ်းအားလုံးနှာခေါင်းစည်းတက်ရမယ်လို့ထိုင်းကာဝေးဝင်ကြီးကအမိန့်ထုတ်ထားပါတယ်မြန်မာနိုင်ငံဘက်ကထပ်ခရိုင်အနီရွှေကုတ်ကိုမှပြီးခဲ့တဲ့ရက်ပိုင်းကလူ300လောက်ပြင်းထန်တဲ့ဝမ်ပြက်ဝမ်ရှော့ယောဂဖြစ်ပြီးနှစ်ဦးသေဆုံးခဲ့ပါတယ်ထိုင်းနိုင်ငံတက်ခရိုင်အတွင်းမဲဆောက်နဲ့မယ်ရင်ဆေးရုံတွေမှာလည်းယောဂကူးဆက်ခံရတယ်လို့တန်တရားဖြစ်တဲ့လူနာတွေတွေ့ရှိထားတာကြောင့်အရေးပေါ်သတိပေးချက်တွေထုတ်ပြန်ထားပါတယ်ရွှေကုတ်ကိုနဲ့တပချန်ထိုင်းနိုင်ငံကမယ်ရမနဲ့မဲဆောက်မြို့ထဲမှာစက်ရုံအလုပ်တရုံနေနဲ့ရွှေပြောင်းဝင်ရောက်နေသူအများအပြားရှိတာကြောင့်ကူးစက်မှုအန္တရာယ်များရှိနိုင်တဲ့အကြောင်းထိုင်းကျန်းမာရေးအရာရှိတွေကပြောဆိုထားပါတယ်
။ဟောင်ကောင်မှာအမျိုးသားလုံခြုံရေးကိုထိပါစေတာကြောင့်ဆိုပြီးတော့ဒီမိုကရေစီရေးလှုပ်ရှားသူ6ဦးကိုဖမ်းဆီးဖို့ဒီကနေ့ဒီဇင်ဘာလ24ရက်နေ့မှာပဲအမေရိကန်ဒေါ်လာ13,000နီးပါးနဲ့ညီညာတဲ့ဟောင်ကောင်ဒေါ်လာတသန်းစုဝေးထုတ်လိုက်ပါတယ်။နောက်ထပ်9ဦးရဲ့နိုင်ငံကူးလက်မှတ်တွေကိုလည်းပယ်ဖျက်လိုက်တာပါ။ဟောင်ကောင်လုံခြုံရေးရေးရဝင်ကြီးခရစ်စတန်ကဒီမိုကရေစီရေးလှုပ်ရှားသူ6ဦးဟာဗြိတိန်နဲ့အမေရိကန်အပါအဝင်ပြည်ပမှာနေထိုင်သူတွေဖြစ်ပြီးတော့ဟောင်ကောင်ခွဲထွက်ရေးပုံကန်ရေးအတွက်တခြားနိုင်ငံတွေနဲ့လက်တွဲဆောင်ရွက်သူတွေဖြစ်တယ်လို့ပြောဆိုပါရယ်ဒီမိုကရေစီရေးလှုပ်ရှားသူ6ဦးထဲမှာဗြိတိန်အခြေစိုက်နိုင်ငံရေးသုံးသပ်သူချွန်ကင်ဝါလွတ်လပ်ရေးလိုလားတဲ့အဖွဲ့ခေါင်းဆောင်ဟောင်းတိုနီချွန်ဟောင်ကောင်ဒီမိုကရေစီကောင်စီအဖွဲ့ဝင်ကာမန်လောင်တို့ပါဝင်ပါရယ်ရှင်ဒီဇင်ဘာလ24ရက်အင်္ဂါညရဲ့နောက်ဆုံးရသတင်းတွေကိုကိုစောမိုးကြောင့်နဲ့ဒီကျမလေးမာတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးခြင်းပါတယ်အခုအရင်ဆုံးတော့မန္တလေးတိုင်းနဲ့ထိုးကြီးမြို့နယ်ဘက်ကလေကြောင်းတိုက်ခတ်မှုအခြေအနေနောက်ဆုံးရသတင်းပေးပို့ချက်ကိုတင်ဆက်ပေးမှာပါမန္တလေးတိုင်းနဲ့ထိုးကြီးမြို့နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်အရက်သား2ဦးသေဆုံးခဲ့ကြောင်းဒေသခံတွေကပြောပါတယ်လေကြောင်းတိုက်ခတ်မှုကြောင့်ထိခိုက်ဒေဆင်မှုတွေကြုံနေရတာကြောင့်ဒေသခံတွေစိုးရိမ်နေတယ်လို့လည်းပြောပါတယ်နထိုးကြီးမြို့နယ်ကစီရေးပဋိပက္ခတွေကြားဒေသခံတွေတေဆုံးမှုတွေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မက်ခင်လေးကပြောပြပေးပါရှင်
။နထိုးကြီးမြို့အရှိဘက်6မိုင်အကွာကဒေါင်ဘိုးကြီးရွာကိုဒီဇင်ဘာ23ရက်ညနေပိုင်းမှာစစ်တပ်ကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့လို့ကြီးရွာတွေကြားရောက်ပေါက်ကွဲပြီးအရက်သား2ဦးတေဆုံးခဲ့ကြောင်းဒေသခံတွေကပြောပါရယ်။ရန်ကုန်မန္တလေးအမြန်လန်းနထိုးကြီးမြို့နယ်အပိုင်းတွေကမိုင်တိုင်း318လမ်းပိုင်းမှာဖြတ်တန်းသွားလာတဲ့မော်တော်ယာဉ်တွေကိုကာကွယ်တပ်ဖွဲ့တွေကတားဆီးစစ်ဆေးတာတွေရှိခဲ့ပြီးတဲ့နောက်ညနေဘက်မှာပဲဒေါင်ဘိုးကြီးရွာကိုလေကြောင်းကနေတိုက်ခိုက်ခဲ့တာပါဒေါင်ဘိုးကြီးရွာလေကြောင်းတိုက်ခိုက်ခံရတဲ့အခြေအနေကိုနထိုးကြီးပြည်သူ့ကာကွယ်တပ်ဖွဲ့မြင်းချံခရိုင်အမှတ်413တရင်ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ
်ဒေါင်ဘိုးရွာကိုဘုံကျဲသွားတာဘာလို့ဘုံကျဲလဲဆိုတော့အနေအားနဲ့ရောက်တေးသွားတယ်ဗျာပွဲပြင်းပြီးတေးသွားတယ်။အနှောင်းရေတေးသွား။လေကြောင်းမကတ်မှုကတော့ကျွန်တော်တို့မထိုးကြီးတွေမှာတော့အများအားလို့လို့လော်ဘီတွေကအခုပြောပြီးတော့ရှောက်ပြောတာနဲ့အကုန်ဆိုင်လုပ်နေတာပါပဲ။အဲအများအားရှိပါတယ်အဲ့လိုမျိုး။ဘာကြောင့်ညာကြောင့်လို့ရတော့မဟုတ်ဘူးလေ
။တောင်ဘိုးကြီးရွာလေကြောင်းကတိုက်ခိုက်မခံရခင်ဒီဇင်ဘာ23ရက်မနေ့ပိုင်းမှာတော့နထိုးကြီးမြို့နယ်ရန်ကုန်မန္တလေးအမြန်လမ်းမှာတွာလာနေတဲ့ရင်တွေကိုမိုင်တိုင်318 6ဖာလုံးအနီးမှာကာကွယ်တပ်ဖွဲ့တွေကတားဆီးစစ်ဆေးခဲ့ပြီးအတိပေးတာတွေလုပ်ခဲ့တယ်လို့လေဒေသခံကာကွယ်တပ်ဖွဲ့ဝင်တွေကပြောပါတယ်
။ပြည်ပေါင်းညတသားတွေလည်းအများတန်းသားတွေနဲ့အများတန်းဖြတ်သွားနေရဆိုတော့သူတို့နောက်ကနေကတ်မလိုက်ဘူးရယ်။နောက်တစ်ခုကတော့ဒေါ်လာရေးကာလမှာပေါ့နော်ဒီလိုအဖက်နဲ့စီးသွားတာတွေတိတ်ပြီးတော့မလုပ်ဘူးရယ်။နောက်တစ်ခုကတော့အဲ့ဒီလမ်းပေါ်ကအချိန်မီတိုက်ခိုက်နေမှာမလို့ဘောက်ကတည်းကတားပြီးတော့မှလုံးလုံးလောက်ရှိတော့ကြတော့အဲ့လိုမျိုးတားလို့ရှိရင်ဒီကြည့်ပြီးလက်ခံပြီးတော့သွားမယ်ခင်ယူခဏနားပေးဖို့ပေါ့နော်
ဒီဇင်ဘာလထဲမှာနထိုးကြီးမြို့နယ်တွေကိုစစ်တပ်ဘက်ကလေကြောင်းတိုက်ခိုက်တာတွေများလာတယ်လို့လေဒေသခံတွေကပြောပါတယ်လေကြောင်းတိုက်ခိုက်မှုကြောင့်တေကျေထိခိုက်မှုတွေရှိနေတဲ့အတွက်ကြိုတင်ပြင်ဆင်နေကြရတယ်လို့ဒေသခံတယောက်ကပြောပါတယ
်ဘုံကိုချင်းလူတားရယ်နေရာကျရင်ကြောက်လန့်ကြတော့နေရာကျရင်လုံးမလို့ရပဲနဲ့ဘုံကိုချင်းကဝင်ကကိုယ်ကမုန်းနေရတာပေါ့အဲ့လိုဖြစ်နေကြတာပေါ့
ဒီဇင်မာလာကစလို့ နထိုးကြီးမြို့နယ်တွေကိုစစ်တပ်ဘက်ကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့လို့ဆယ်ဦးထက်မနည်းသေဆုံးခဲ့တယ်လို့ဒေသခံတွေကြောက်ယူထားတဲ့သတင်းတွေအရလည်းသိရပါတယ်။နထိုးကြီးမြို့နယ်တွေကလေကြောင်းတိုက်ခိုက်မှုအပါအဝင်မန္တလေးတိုင်းအတွင်းစီရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။မြန်မာနိုင်ငံကစီအေပြည်ပခတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားတေကျေထိခိုက်မှုတွေရှိနေတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာကလည်းသတိပေးထားပါဗျ
။မန္တလေးတိုင်းနထိုးကြီးမြို့နယ်ဘက်ကလေကြောင်းတိုက်ခတ်မှုမှာအရက်သားနှုတ်သေဆုံးခဲ့ရတဲ့တဲ့တင်မက်ခင်လီကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ VOA American အသံမြန်မာဘာသာအစီအစဉ်ကနေနှစ်ကုန်ပိုင်းအထူးအစီအစဉ်တွေကိုတင်ဆက်ပေးသွားကြမှာရယ်။ဒီညအတွက် VOA ရဲ့နှစ်ကုန်ပိုင်းအထူးအစီအစဉ်တစ်ခုကတော့ကမ္ဘာတစ်လွှားက Christmas ကြိုဆိုပွဲတွေအကြောင်းကိုနားဆင်ကြရပါမယ်။American ပြည်တော်စုအပါအဝင်ကဘာတလွားမှာ Christmas ကိုပုံစံအမျိုးမျိုးနဲ့ကြိုဆိုနေကြပါတယ်။ဒါကိုမက်အီတန်စင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင
် We wish you a merry Christmas. We wish you a merry Christmas. We wish you a merry Christmas and a happy new year.
American ပြည်တော်စု Washington DC မြို့တော်ကတမရအိမ်ပြည်တော်မှာဒီနေ့အတွက်အားလည်းရရသည်အလှဆင်ထားပြီးဖြစ်ပြီးတော့ဒီနေ့အတွက်တော့ငင်းချဲရင်းနဲ့အလင်းရောင်ထွန်းလင်းတဲ့ရာသီအဖြစ်ခေါင်းစဉ်တက်ထားပါလေ။ American သမ္မတကတော် Jill Biden ကအင်ပြူတော်အလှဆင်ရမှာကူညီပေးကြတဲ့နိုင်ငံတော်ကစည်တနာဝန်ထမ်းတွေကိုကျေးဇူးတင်တဲ့အကြောင်းဒီဇင်ဘာလ2ရက်နေ့တုန်းကပြောသွားခဲ့ပါလေ
။ It's been the honor of our lives to serve as your first family.
သမ္မတမိသားစုအဖြစ်ပြည်သူတွေအတွက်တာဝန်ထမ်းဆောင်ရတာဂုဏ်ယူမိပါလေ။ဒီအားလည်းရည်ရည်ဒီမှာကျမတို့နိုင်ငံငင်းချမ်းရေးနဲ့အလင်းရောင်တွေစောင့်ကျင်းနိုင်ပါစေပျော်ရှင်ပွဲအားလည်းရဲ့ခရစ်စမတ်ရည်ဒီဖြစ်ကြပါစေအားလုံးကိုချစ်ပါတယ်ကျေးဇူးတင်ပါတယ်လို့သမ္မတကတော် Joe Biden ကပြောတော်လာပါအင်ပြူရောကိုအားလည်းရည်ရည်ဒီအတွက်အလှဆင်တာကိုသမ္မတကတော်တွေကတာဝန်ယူစီစဉ်ရတာဖြစ်ပါတယ်အင်ပြူရောမှာခရစ်စမတ်သစ်ပင်83ပင်သစ်ပင်မှာချိတ်တဲ့အလှဆင်တဲ့ဘောလုံးနဲ့အယုတ်အခုပေါင်း 28,125 ခုထက်မနည်း910ပီရှိတဲ့ဖဲကျူးနဲ့လက်နဲ့ညက်ပြီးတော့ပုံဖော်ထားတဲ့စက်ကူကျိုးရုပ်အခု2200ကျော်နဲ့အလှဆင်ထားလေဖြစ်ပါတယ်။ဒီနှစ်အားလည်းရရာသီမှာ American အင်ပြူတော်အလှဆင်ထားတာကိုလာကြည့်တဲ့သူကအယောက်တသိန်းနီးပါးလောက်ရှိမယ်လို့ခန့်မှန်းထားပါတယ်ရှင
်။ရုရှားစစ်ပွဲကြီးထုံရင်ပြီးချစ်ခင်ရသူတွေနဲ့အတူဖြတ်တန်းနိုင်ဖို့ရှေ့တန်းမှာကြီးပင်းရပြီးမိဘတွေပြန်လာကိုစောင့်မျှော်နေတဲ့ယူကရိန်းကလေးငယ်တွေကခရစ်စမတ်ဆုတောင်းစာတွေရေးပို့ကြပါတယ်။ Ukrainian Frontiers Prahita အဖွဲ့ကစီစဉ်တဲ့ Saint Nicholas Reindeers အစီအစဉ်ကကလေးတွေရေးတဲ့စာအဆောင်2310ခုဒီနေ့မှလက်ခံရရှိကြောင်းအစီအစဉ်ကြီးကြပ်သူ Inna Achkova ကပြောပါတယ်။ဒီစာကို Reindeer လို့ခေါ်တဲ့စေတနာဝန်ထမ်းတွေကလက်ခံရယူပြီးကလေးတွေရဲ့ဆန္ဒတွေကိုတတ်နိုင်သလောက်ဖြည့်ဆည်းပေးနေပါတယ်။စေတနာဝန်ထမ်းတွေကကလေးတွေကိုစာပြန်သလိုလက်ဆောင်တွေလည်းပို့ပေးပါတယ်။စစ်ပွဲကြီးချုပ်ငြိမ်းအောင်လုပ်ဖို့တော့မတတ်နိုင်စွမ်းပေမဲ့စာအုပ်တို့စပိန်တို့လိုလက်ဆောင်လိုချင်တယ်လို့တောင်းဆိုတဲ့ကလေးတွေအတွက်ဖြည့်ဆည်းပေးနိုင်ပါတယ်။စစ်ပွဲကြကြီးပြင်းရတဲ့အတွက်စိတ်ဒဏ်ရာကိုစီနဲ့ကလေးငယ်တွေခရစ်စမတ်ကာလမှာကဘာတဝန်းကတခြားကလေးငယ်တွေလိုပဲပျော်ရွှင်မှုတွေရစေဖို့ဒီစေတနာဝန်ထမ်းတွေကဖြည့်ဆည်းပေးနေတာဖြစ်ပါတယ်။reindeer တမင်လိုဥဂျိုတက်ဆင်ထားတဲ့စေတနာဝန်ထမ်းတွေကယူကရိန်းတို့ Saint Nicholas နေ့ကိုဆင်နွှဲတဲ့ဒီဇင်ဘာလ6ရက်နေ့ကစပြီးကလေးတွေအတွက်စာနဲ့လက်ဆောင်ပို့တဲ့အစီအစဉ်ကိုစတာဖြစ်ပြီးဇန်နဝါရီလလည်းအထိပို့သွားကြမှာဖြစ်ပါတယ်နော်
မရှိခဲ့ပြီလေမှာအထက်တဲကျောင်းတစ်ခုမှာတော့68ပင်မြင့်နဲ့ခရစ်စမတ်သစ်ပင်ပေါ်မှာနေပြီးကျောင်းသားတွေကတီးဝိုင်းနဲ့တချင်းဆူခဲ့ကြပါလေ။မွန်းနဲ့ရှော့စ်တချင်းဆူတဲ့ခရစ်စမတ်သစ်ပင်လို့လူသိများကြပြီးတော့ဒီလိုနှစ်စဉ်ဆင်နွှဲလာတာနှစ်40ရှိသွားပါပြီ။ LED မီအခု2000ခွဲနဲ့ပေ9200ရှိတဲ့အရွက်စင်းတွေပတ်ထားပြီးတော့အလွန်18ခုပါတဲ့ခရစ်စမတ်သစ်ပင်ကြီးပေါ်မှာတချင်းဆူတဲ့သူကအယောက်180တက်ပြီးတော့ဆူကြရတာဖြစ်ပါလေ။အနည်းဆုံးလူအယောက်220ထိတက်ပြီးတော့တချင်းဆူနိုင်တာပါ။အတန်းအကြီးဆုံးအထက်တန်းကျောင်းသူကျောင်းသားတွေကထိတ်ဆုံးမှာသူတို့တဲ့တဒန်းစီနေတဲ့သူတွေကအောက်ကအလွာသီးသီးမှာနေပြီးတော့ကျောင်းတက်တဲ့အတန်းကြီးစင်ငယ်လိုက်အလွာသီးသီးမှာနေကြရတာဖြစ်ပါတယ်။ American ပြောင်စုမှာအမြင့်ဆုံးတချင်းဆူတဲ့ Christmas တပင်မေလို့ Monan Show တချင်းဆူတဲ့ Christmas တပင်မှာတီဆူကြတဲ့ကျောင်းသားတွေကိုကြီးကြပ်ပေးနေတာနှစ်30ရှိပြီဖြစ်ပြီးတော့ဒီနှစ်ပြီးရင်အငိမ့်စားယူရမယ့် Sean Lawton ကပြောပါတယ်ရှင်။
ာမနီနိုင်ငံအနောက်မြောက်ပိုင်းကရင်ချယ်မြို့လေးမှာတော့တာမန်အိမ်တစ်လုံးနဲ့နေထိုင်တဲ့မိသားစုတစုကတနေရာထဲမှာခရစ်စမတ်သစ်ပင်အများဆုံးရှိတဲ့အိမ်အဖြစ်စံချိန်တင်သွားပါတယ်။ခရစ်စမတ်သစ်ပင်605ပင်သစ်ပင်မှာချိတ်ဆွဲအလှဆင်ထားတဲ့ဘောလုံးနဲ့အယုတ်အခု3,200မီအလုံး5,000နဲ့ထောင်နဲ့ချီတဲ့ရောင်စုံခရစ်စမတ်အယုတ်တင်နဲ့အိမ်တစ်ခုလုံးကိုအလှဆင်ထားတာကြောင့်အလှဆင်ထားတဲ့ခရစ်စမတ်သစ်ပင်တနေရာထဲမှာအများဆုံးရှိတဲ့အိမ်အဖြစ်ဂျာမနီနိုင်ငံစံချိန်တင်အဖွဲ့ R&D ကအတည်ပြုသတ်မှတ်လိုက်ပါတယ်။ဒီလိုခရစ်စမတ်ရာသီအတွက်အလှဆင်ရတာကသူ့အတွက်စိတ်အမောပြေစေတယ်လို့စံချိန်တင်သွားသူသောမတ်ဂျေရိုမင်းကပြောပါတယ်။သူ့အိတ်ခန်းနဲ့သူ့သမီးအခန်းတွေကလွှဲရင်အိမ်သားပါမကြံတအိမ်လုံးကိုခရစ်စမတ်အလှဆင်ထားတာလို့သူကရှင်းပြပါတယ်။ဂျရိုမင်းမီသားစုစံချိန်တင်တာဒီနှစ်တနည်းထဲတော့မဟုတ်ပါဘူး2018ခုနှစ်ကနေ2022ခုနှစ်အထိ9နှစ်ဆက်တိုက်စံချိန်တင်ခဲ့ပြီးနောက်တစ်ခါ2023ခုနှစ်စုစုပေါင်း6ခါစံချိန်တင်ထားပြီးဖြစ်ပါတယ်သူတို့နောက်ဆုံးတင်ထားတဲ့စံချိန်မှာခရစ်စမတ်သစ်ပင်555ပင်ရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
ခရစ်စမတ်ရာသီကိုကုန်းပေါ်မှာသစ်ပင်တွေအလှဆင်ပြီးတော့ကျူးဆူကြရတော့မဟုတ်ပါဘူးဒီနေ့နိုင်ငံလန်ဒန်မြို့တော်ကအနွား၅ပြတိုက်မှာခရစ်စမတ်ပုပ်ပိုးကြီးနဲ့သူ့ရဲ့အကူနတ်ငယ်လေးတွေကရေအောက်မှာရေငုပ်ပြီးတော့ခရစ်စမတ်ရာသီကိုကြိုဆိုနေကြပါတယ်။ရေအောက်ကငါးတွေလိတ်တွေကိုအစာကျွေးရင်းနဲ့ရေငုပ်လာတဲ့ခရစ်စမတ်ပုပ်ပိုးကြီးနဲ့သူ့ရဲ့အကူနတ်ငယ်လေးတွေကအနွား၅ပြတိုက်ကိုလာကြတဲ့သူတွေကိုလက်ပြနှုတ်ဆက်နေကြပါတယ်။၅ပြတိုက်ထင်းထင်းသူတွေကခရစ်စမတ်ပုပ်ပိုးကြီးနဲ့နတ်ငယ်လေးတွေလိုမျိုးဝတ်ဆင်ပြီးတော့ဧကန္တာကိုဒီဇင်ဘာလအစောပိုင်းကလေးကစလုပ်နေကြပြီဖြစ်ပါတယ်။ဆောင်တွင်နှင်းတော့ထဲမှာဆွေးနွေးမဲ့အစားရေအောက်ကငါးမျိုးစုံငလိပ်ကြောင့်နဲ့လိတ်တွေသာမကပန်ကွင်းငယ်တွေရှိတဲ့နေရာတွေမှာပါခရစ်စမတ်ပုပ်ပိုးကြီးနဲ့နတ်ငယ်လေးတွေကသွားပြီးတော့ Sea Life London မြို့တော်အနဝ၅ပြတိုင်မှာခရစ်စမတ်ရာသီကိုအတူတူဆင်နွှဲနေကြတာဖြစ်ပါလိမ့်ရှင
် That war လူပဲ Hungary နိုင်ငံ Budapest မြို့မှာငမန်းနေအပြည့်နဲ့ရေကန်အောက်ထဲမှာခရစ်စမတ်တစ်ပင် site ထူပြီးခရစ်စမတ်ဘိုးဘိုးကြီးကခရစ်စမတ်ရာသီကိုကြိုဆိုပါတယ် Tropicarium အနဝ၅ပြတိုင်မှာငမန်းနေအပြင်တခြားရှားပါးငါးတွေနဲ့အတူခရစ်စမတ်ဘိုးဘိုးကြီးနဲ့သူ့အကူတွေကရေငုပ်ပြီးခရစ်စမတ်ရာသီကိုနှစ်စဉ်ကြိုဆိုကြလေရှိတာပါဂျာမနီနိုင်ငံမြို့နှစ်မြို့ကအပူပိုင်းရေပြင်အနဝ၅ပြတိုင်မှာတော့ခရစ်စမတ်ဘိုးဘိုးကြီးနဲ့သူအကူတွေကဒီဇင်ဘာလ6ရက်နေ့မှာကြာရောက်တဲ့ Saint Nicholas Day အထိမ်းအမှတ်အဖြစ်ရေအောက်တရပါတွေကိုအစာကျွေးခဲ့ကြပါတယ်။ရေငုပ်ဝတ်ဆောင်တဲ့အပြင် Christmas ပုပ်ပိုးကြီးလိုပါဝတ်ဆင်ထားတဲ့သူတွေကရေအောက်16ပေကျော်အနက်အထိရောက်အောင်ကူပြီးငမမျိုးစုံနဲ့တခြား5မျိုးစုံကိုစုဝေးအစာကျွေးခဲ့ကြတာပါ။ Greek နိုင်ငံအေသင်မြို့မှာတော့ Christmas ပုပ်ပိုးအုပ်ထုပ်ဆောင်ထားတဲ့မိသားသမားတွေကခေါင်မိုးပေါ်ကနေတွဲလောင်းခိုပြီးကလေးဆေးရုံကကလေးတွေကိုလက်ဆောင်လာပေးခဲ့ကြပါတယ်။ကြည့်နေတဲ့မိဘတွေနဲ့ကလေးတွေကိုလက်ပြနှုတ်ဆက်ခဲ့ကြပြီးဆေးရုံကကလေးတွေပျော်ရွှင်စေဖို့မိသားအဖွဲ့ကစီစဉ်ထားတာဖြစ်ပါလေ။ဗြိတိန်ကလန်ဒန်မြို့တော်မှာတော့ခရစ်စမတ်ကာလရဲ့ delay တစ်ခုဖြစ်တဲ့ဂျင်းဘစ်ကစ်မုန့်နဲ့အိမ်ဆောက်ကြပါတယ်။ဂျင်းဘစ်ကစ်မုန့်တွေနဲ့လူရုပ်လေးတွေဖန်တီးထားတဲ့အပြင်နာယီစင်နဲ့ပန်းကြံပါအပြည့်စုံပါတဲ့အိမ်ကြီးတစ်လုံးကိုဂျင်းဘစ်ကစ်မုန့်တွေအချုံမုန့်တွေနဲ့ကပ်ပြီးဖန်တီးထားတာကြောင့်တအိမ်လုံးအပိုင်းအစအကုန်လုံးစားကြင်ရင်အကုန်စားလို့ရပါတယ်။ဂျင်းဘစ်ကစ်အိမ်ကြီးကိုတော့လန်ဒန်မြို့တော်ရဲ့တောင်ပိုင်းက Greenwich အရာမှာပြသထားပါတယ်။မက္ဆီကိုနိုင်ငံမက္ဆီကိုစီးတီးမှာတော့ခရစ်စမတ်ရာသီကိုကြိုဆိုတဲ့အနေနဲ့မိုးပြံပူပေါင်းဝက်ဝွန်ဘလိုပွဲတော်ကိုကျင်းပပါတယ်။ထောင်ထဲချီတဲ့ပြည်သက်တွေလာရောက်ခဲ့ကြပြီးဘင်ခရာဘဘွားနတ်တငယ်တွေနဲ့ခရစ်စမတ်သစ်ပင်လိုဝတ်ဆင်ထားတဲ့သူတွေအပြင်တခြင်းဆိုတာနဲ့ချီတဲ့ပွဲတွေလည်းပါဝင်ခဲ့ပါတယ်။အခုမက္ကဆီကိုနိုင်ငံကဘလိုဖက်စ်ပွဲတော်ကို2015ခုနှစ်တုန်းကစတင်ကျင်းပခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုမှကျေးဇူးတော်နေ့ကိုမေစီဈေးဝယ်ကုန်တိုက်ကြီးကစီစဉ်ကျင်းပတဲ့ Macy's Day Parade မိုးပြံပူပေါင်းကြီးတွေနဲ့ချီတက်ပွဲလိုမျိုးပဲလို့လာရောက်သူတွေကပြန်ပြောပြကြပါတယ်ဗျာ A Merry Christmas We
wish you a Merry Christmas We wish you a Merry Christmas ဒီနေ့ကဘာမျိုးကယေရှုခရစ်တော်ပုံအီယာမယုတ်ထူကြီးပေါ်မှာယေရှုခရစ်တော်ရဲ့ပုံတော်ကိုမိထုတ်ပြီးတော့ Christmas ရာသီကိုကျူးဆူခဲ့ကြပါတယ်ဘရာဇီးနိုင်ငံ Rio de Janeiro မြို့က Christ the Redeemer နာမည်ကြီးယေရှုခရစ်တော်ရုပ်ထုကြီးကိုအားကြအတူယူပြီးတော့ကိုကာပန်ပါမြို့ကိုစီးပြီးတော့မြင်နိုင်တဲ့ယေရှုခရစ်တော်ပုံအီယာမရုပ်ထုကြီးတစ်ခုကိုဖန်တီးထားတာဖြစ်ပါတယ်1994ခုနှစ်တုန်းကဖန်တီးပြီးတော့ပြီးစီးခဲ့တဲ့ဒီရုပ်ထုက132.8ပေမြင့်ပြီးကဘာပေါ်မှာအရှိဆုံးအမြင့်ဆုံးယေရှုခရစ်တော်ရုပ်ထုကြီးတွေကတခုလည်းဖြစ်ပါလိမ့်ရှင
် Christmas is near Christmas is just round the corner
Christmas ရာသီကိုလူတွေတင်မကခွေးတွေကပါကြိုဆိုနေကြပါလေ Hungary နိုင်ငံ Budapest မြို့လေကောင်မှာ Christmas ရာသီခွေးလမ်းလျှောက်ပွဲကို December 9ရက်နေ့တုန်းကကျင်းပခဲ့ပြီးခွေးအကောင်100ကျော်နဲ့အတူသူ့သခင်တွေကပါလမ်းလျှောက်ခဲ့ကြပါလေ Christmas အပြင်အစင်နဲ့ဝတ်စုံတွေဝတ်ဆင်ထားပြီးမြို့တွေကပန်းညံထဲမှာစုဝေးလမ်းလျှောက်ခဲ့ကြတဲ့လမ်းဆုံးတဲ့အခါမှာတော့အားလုံးအတူတူဓာတ်ပုံစုဝေးရက်ခဲ့ကြပါလေဒီခရစ်စမတ်ရာသီခွေးတွေနဲ့လမ်းလျှောက်ပွဲကို Intermedia Company အကြီးအကဲ Gaboziella ကဦးစီးတာဖြစ်ပြီးဒီနှစ်ကပထမဆုံးအကြိမ်ဖြစ်ကြောင်းလည်းသူကပြောပြပါတယ်ခင်ဗျာ
ဒီစီပြီးတော့ခရစ်စမတ်ရာသီကိုကျေကျေကြသလိုပဲတချို့တလေထုံးတမ်းတွေအရာမကောင်းဆိုးရွားမိစ္ဆာရုပ်တွေနဲ့ဆင်နွှဲပြီးတော့ကျူဆိုးလေးလည်းရှိကြတာပါဂွါတမာလာနိုင်ငံမှာတော့ခရစ်စမတ်ရာသီကိုကျူဆိုးတဲ့အနေနဲ့နှစ်ပေါင်း100ကျော်ကလေးကကျင့်သုံးခဲ့တဲ့ရိုးရာတလေထုံးစံအတိုင်းအီယာမမိစ္ဆာရုပ်ကြီးကိုမီးရှို့ခဲ့ကြပါတယ်နှစ်တိုင်းကက်သလစ်နေထူးနေမြတ်မတိုင်ခင်တည့်ရက်ဒီဇင်ဘာလ9ရက်နေ့ညမှာမီးပုံကြီးဖွဲ့ပြီးတော့အီယာမမိစ္ဆာရုပ်ထုကြီးနဲ့အတူအင်္ဂအမိုက်တွေကိုပါမီးရှို့ပြီးတော့တန်ရှင်းစင်ကြယ်အောင်လုပ်တဲ့သင်္ကေတအနေနဲ့ဆင်နွှဲလေးရှိပါလိမ့်။ခရင်ကွာအချွန်ကိုဂိုင်ထားတဲ့မိစ္ဆာရုပ်ကြီးကိုဂတ်ထူပြားတွေနဲ့ပြုတ်လုထားတာဖြစ်ပြီးသူ့ကိုမီးရှို့တဲ့အချိန်မှာတက်ရောက်သူတွေကအော်ဟစ်ပြီးတော့ကြွေးကြော်ခဲ့ကြပါလိမ့်။ဒီလိုခရစ်စမတ်ရာသီကိုကြိုဆိုတဲ့ delay ကိုဗဟိုအမေရိကတိုက်နိုင်ငံတွေမှာကျင့်သုံးနေရှိပြီး16ရာစု Spain Colony တွေရောက်လာခြင်းကလေးကဒီလို delay ထုံးစံနဲ့ဆင်နွှဲခဲ့ကြတာလေးဖြစ်ပါလိမ့်ရှင်။
ဂျမနီနိုင်ငံမြို့နယ်မြို့တော်မှာတော့တခြားခရစ်စမတ်ချီတက်ပွဲတွေနဲ့မတူကြောက်စရာမိစ္ဆာပုံစံနဲ့၆လန့်ချီတက်ပွဲကိုဒီဇင်ဘာလ၈ရက်နေ့တုန်းကကျင်းပခဲ့ပါတယ်။ဒီနေ့အတွင်းမလိမ္မာတဲ့ကလေးစိုးလေးတွေကိုတန်ခတ်တဲ့ဒန်ဒါယီတဲကခရမ်ပတ်စ်မိစ္ဆာကောင်ကြီးအဖြစ်ဝတ်စုံတွေဝတ်ဆင်ထားတဲ့တရုတ်ဆောင်တွေကလာကြည့်တဲ့သူတွေကို၆လန့်ပြခဲ့ပါတယ်။သပင်းဆွဲတာကလေးတွေကိုခေါ်သွားပြီးဒုံးနဲ့ရိုက်တဲ့ပုံတရုတ်ဆောင်ခဲ့ကြတာပါ။ခရမ်ပတ်စ်မိစ္ဆာကောင်တွေကစိတ်နီကလပ်စ်ရဲ့အဖော်တွေဖြစ်တဲ့အကြောင်းခရမ်ပတ်စ်တီမာကဂျိုနှချောင်းပါပြီးသူ့လိုပဲတခြားမိစ္ဆာကောင်ပါစတန်လည်းရှိပြီးပါစတန်နေမှာတော့ဂျိုတွေအများကြီးပါတဲ့အကြောင်းခရမ်ပတ်စ်မိစ္ဆာကောင်ဖြစ်ချစ်တဲ့တယောက်ဆောင်တဲ့တောမတ်စ်ဒိုလန်စ်ကပြောပြပါတယ်ခင်ဗျာ
မေရီခရစ်စမတ်
We wish you a Merry Christmas. ဒီလိုကိုလက်ဆောင်ပေးဖို့ Santa Claus Christmas Proposal နဲ့သူ့ရဲ့အကူနဲ့ငွေလေးတွေကအလုံများလေးရှိရပါ။ဖင်လန်နိုင်ငံမြောက်ပိုင်း Rovaniemi မြို့နာက Santa Claus ရွာမှာ Christmas Proposal ကြီး Christmas အကြိုနေ့မှာအာတိတ်စော်ဝိုင်းအစွန်းက Lab Lancy ကိုခရီးနှင်ပြီးကဘာပတ်လက်ဆောင်တွေပို့နိုင်ဖို့သူ့ရဲ့အကူနဲ့ငွေလေးတွေနဲ့အတူပြင်ဆင်နေကြပါလိမ့်။ Christmas Proposal ကြီးနဲ့တွေ့နိုင်ဖို့ Christmas အငွေအသက်အပြည့်နဲ့အလှဆင်ထားတဲ့Rovaniemi ရွာစီကိုလာလေတဲ့သူတွေကနှစ်စဉ်အယောက်6သိန်းကျော်ရှိတဲ့အကြောင်းဒေသဆိုင်ရာစီးရင်မှာဖော်ပြထားပါတယ်ခရစ်စမတ်ပပိုးကြီးနဲ့နေ့တငယ်လေးတွေကိုတွေ့ဖို့လာရင်းနဲ့ဒေသမှာသဘာဝအတိုင်းဖြစ်တည်တဲ့ရောင်စုံစမ်းပြတဲ့ Northern Lights ဩတရာအလင်းတန်းတွေကိုလည်းကြည့်နိုင်ဖို့ကဘာအရရက်ကခီးသွားတွေလာလေကြတာဖြစ်ပါတယ်ခရစ်စမတ်ပပိုးကြီးကတော်ယုံတဲယုံလိန်မာတဲ့ကလေးတွေကိုလက်ဆောင်ပေးသွားမှာပါဆိုပြီးတော့လည်းပြောတာပါလူတိုင်းကတော့အချိန်တိုင်းမှာလိမ်မာဖို့ဆိုတာမဖြစ်နိုင်ပေမဲ့လေတန်နိုင်တဲ့လောက်စိတ်ကောင်းထားပြီးကောင်းကျိုးဖြစ်အောင်တန်နိုင်တဲ့လောက်လုပ်ကြတဲ့ကဘာရရက်ကလိမ်မာတဲ့ကလေးတွေအတွက်လက်ဆောင်ပေးတော့မှာဖြစ်တဲ့အကြောင်းခရစ်စမတ်ပပိုးကြီးကပြောပါလေဒီမှာခရစ်စမတ်ပပိုးကြီးကိုလာတွေ့ကြတဲ့သူတချို့ကတော့ပပိုးကြီးအတွက်ကိုယ်တိုင်လက်လုပ်လက်ဆောင်လေးတွေကိုယူလာတက်ကြပါလေလူကိုယ်တိုင်ခရစ်စမတ်ပပိုးကြီးစီကိုတကူးတကလာရောက်ကြသူတွေရှိသလိုမလာနိုင်ကြတဲ့သူတွေကလည်းခရစ်စမတ်ပပိုးကြီးစီကိုစာရေးကြပါလေခရစ်စမတ်ရာသီတိုင်းမှာတစ်နှစ်ကိုစာအဆောင်ရေ3000ကျော်နှုန်းနဲ့တစ်နှစ်ကိုစုစုပေါင်းစာအဆောင်5သိန်းကျော်လောက်ရရှိကြတာဖြစ်ပါလေ။ဒီစာတွေကိုခရစ်စမတ်ပပိုးကြီးနဲ့သူ့ရဲ့အကူနဲ့တငယ်လေးတွေကအကူအညီပြီးတော့စာပြန်ပေးကြပါလေ။ဒ ီရက်မှာစောင်းကြိုကာလာတုံးကအရင်နှစ်တွေကနေမတူအောင်လို့ပူပြင်းနေတာကြောင့်နှင်းကြခြင်းနဲ့နောက်ကျနိုင်တယ်ဆိုပြီးဖင်လန်မူလီဝတာနဲ့ဇလဗေဒဦးစီးဌာနကပြောပါလိမ့်ဒါကြောင့်ဒီနှစ်နှင်းဖွဖွေဝေတဲ့ Christmas ဖြစ်ပါမလားဆိုတော့ကတော့စောင့်ကြည့်ကြအောင်ပါဖြစ်ပါလိမ့်ရှင
် Wonderful you're here
He won't be much longer
Welcome to Santa's
ကလေးတွေဖန်လဲပြေဘဟုတုတလည်းရစေဖို့ AI ညာရည်တု Christmas ဖွဖွေရေကိုဖန်တီးထားပါတယ်ကလေးစီဂျိုတိုက်ပွန်း diabetes အကြောင်းသုတေသနအတွက်ရမောငွေရှာတဲ့အနေနဲ့ Ask Santa ဆိုတဲ့ Christmas ဖိုးဖိုးကြီးကိုကြိုက်တာမေးနိုင်တဲ့ AI ဉာဏ်ရည်တု Christmas ဖိုးဖိုးကြီးကို Breakthrough T1D သုတေသနနဲ့ပရာဟိတအဖွဲ့ကဖန်တီးထားပါတယ် American $5ပေးလိုက်ရင်တော့ AI Christmas ဖိုးဖိုးကြီးနဲ့နေရောင်ထဲမျက်နှာချင်းဆိုင်တွေ့နိုင်ပြီးကြိုက်တာမေးနိုင်မှာပါတကယ့်ကလေးတွေနဲ့ Christmas ဖိုးဖိုးကြီးလို့ဝတ်ဆင်ထားတဲ့တေးဆောင်တယောက်ပြောခဲ့ဆိုခဲ့တဲ့ဟန်ဒီအပေါ်မှာမူတည်ပြီး AI ဉာဏ်ရည်တုခရစ်စမတ်ဖိုးဖိုးကြီးကိုဖန်တီးထားတာကြောင့်တကယ့်လူတွေကလေးတွေနဲ့တဘာဝကြကြပြောနေတဲ့ပုံစံပေါ်လွင်ပါတယ် As Santa ဉာဏ်ရည်တုခရစ်စမတ်ဖိုးဖိုးကြီးကိုကိုဗစ်ကာယောဂါကာလအတွင်းမှာစတင်သုံးခဲ့တာဖြစ်ပါတယ်ခင်
ဒီမှာလူတွေပဲလက်ဆောင်ကြကြတော့မဟုတ်ပါဘူးရှင်ဘယ်လ်ဂျီယံနိုင်ငံဖယ်ရီဒိုင်ဇာတရိတ်ဆန်ရုံပါတတော်လေးတွေအတွက်တီချထုတ်ပို့ထားတဲ့လက်ဆောင်တွေပြီးခင်ကြပါလေအာဖရိကန်သမင်တွေကမုံလာဥနေလက်ဆောင်ရကြတယ်လို့ကျန်းသူတွေကတော့ကောက်ယူစားကြရပါတယ်အာရှစင်တွေကတော့ပေါင်မုံနဲ့မြေပဲတွေအများကြီးစားရတာပါဥရောပတိုက်ရဲ့အကြီးဆုံးတရိတ်ဆန်ရုံတစ်ခုဖြစ်တဲ့ပိုင်ရီဒိုင်ဇာတရိတ်ဆန်ရုံမှာခရစ်စမတ်ရာသီကိုကျူဆိုတဲ့အနေနဲ့မီးလုံးအခုတသန်းကျော်ကိုလည်းတက်ဆင်ထားတာပါရေကန်က165ပေလောက်ကျေတဲ့ရေမြင့်နေပြင်ပေါ်မှာလေးမီးစလိုက်ထိုးပြီးတော့ခရစ်စမတ်အပြင်စင်တွေကိုပြသထားတာဖြစ်ပါလိမ့်ရှင
် That warm Christmas feeling is everywhere I go
ခုတော့ကမ္ဘာတော်မှမြို့တွေအသီးသီးမှာခရစ်စမတ်နဲ့အားလိုက်ရရာတွေအတွက်မီးကျွန်းအလှဆင်ထားတဲ့ပုံစံမျိုးစုံကိုကြည့်ကြရအောင်ပါဗင်နီဇွဲလားနိုင်ငံကာရာကတ်စ်မြို့တော်မှာတော့ပြည်သူတွေခရစ်စမတ်အငွေ့အသက်ခံစားရအောင်ဒီဇင်ဘာလ5ရက်နေ့ကလေးကမိတွေထွန်ပြီးအလှဆင်ထားပြပါပြီ။အများပြည်သူတွေစုဝေးရာရင်မြင်နေမှာခရစ်စမတ်အပြင်အဆင်တွေနဲ့အလှဆင်ထားသလိုသစ်ပင်တွေမှာလည်းခရစ်စမတ်မီးရောင်စုံနဲ့ထိန်းထားပါတယ်။ Los Proceres Promenade စင်ကြံလမ်းတစ်လျှောက်မီးရောင်ထိန်လင်းတဲ့လိုင်ကောင်းလိုအလှဆင်ထားပြီးအနီရောင်တောက်တောက်ခရစ်စမတ်သစ်ပင်ကြီးစီဥတီလမ်းလျှောက်နိုင်ပါတယ်။ကာရာကတ်စ်မြို့တော်မှာနေထိုင်တဲ့လူဦးရေ3,000ခွဲကျော်နဲ့လာရောက်လည်ပတ်သူတွေပျော်ရွှင်စေဖို့ခရစ်စမတ်အစဉ်တစားနဲ့မီးရောင်စုံတွေထွန်းထားတာလည်းဖြစ်ပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့အနောက်တောင်ပိုင်းကအိမ်နေမှာခရစ်စမတ်မီးတွေအပြည့်နဲ့ရောင်စုံထွန်းထားပါတယ်။ဆစ်ဒနီမြို့ရဲ့လူနေရပ်ကွက် Mount Annan ကဆွန်ဆိုနာ Avenue လမ်းပေါ်မှာထောင်ထဲချတဲ့ရောင်စုံမီးလုံးတွေကိုတည်တန်းထားတာဖြစ်ပြီးချစ်ခင်သူမိသားစုတငယ်ချင်းတွေကလည်းစုဝေးလာကြည့်ကြပါတယ်တချို့ဆိုရင်အော်ဂိုလာကုန်းကလေးကစပြီးမီးတွေဆင်တဲ့ဆွမ်ဆောနာလမ်းပေါ်ကခရစ်စမတ်အလှဆင်မှုတွေကအရင်နှစ်ကတည်းကတောင်ပိုလာနေသေးတယ်လို့လာကြည့်သူတွေကမှတ်ချက်ပေးကြပါတယ်ဒီနေ့ကလန်ဒန်မြို့တော်ကလမ်းမတွေပေါ်မှာတော့ခရစ်စမတ်အတွက်မီးရောင်စုံထွန်းပြီးအလှဆင်ထားပါတယ်။သူတို့ပြင်ဈေးဝယ်သူတွေနဲ့စီကားတဲ့ Bond Street လမ်းမကြီးပေါ်မှာတော့ Cartier နဲ့ Louis Vuitton လိုဇိမ်ခံပစ္စည်းတွေရောင်းတဲ့ဒီဇိုင်နာတွေကတဆိုင်တဲ့ဒီဇိုင်ပိုပြီးထူးခြားအောင်မီးရောင်နေနဲ့အရှက်ပဲပြင်ဆင်ထားပြီးဈေးဝယ်သူတွေကိုဆွဲဆောင်နေကြပါတယ်။ Chanel ဇိမ်ခံပစ္စည်းဆိုင်ဆိုရင်လဲ Chanel ရဲ့တင်ကေတာရေမွေးChannel number 5 ပလင်းပုံစံကြီးအလားဆင်ထားပြီးကာလမပေါ်မှာတွဲလောင်းထိထားတာကိုလည်းတွေ့နိုင်ပါတယ်ခင်ဗျာ
And a happy new year good tidings we bring to you and your kin we wish you a merry christmas and a happy new year
ဒါကတော့မအီတန်စင်နဲ့ကိုဇော်ဝင်းလိုက်တို့ကပြောပြပေးခဲ့တဲ့ကမ္ဘာတစ်လွှားကခရစ်စမတ်ကြိုဆိုပွဲတွေအကြောင်းနားဆင်ခဲ့ကြရတာပါ View American တလွှင့်စီစဉ်တွေကိုလူလူမိတ်ဆွေရုပ်သက်လိုက်ပြင်း online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်မကြခင်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါရှင
် View American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာတော်တာရှင်များရှင် View American တန်ကနေ2024ခုနှစ်ဒီဇင်ဘာလ24ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ Light Meter 19 kHz 15953ည Light Meter 25 kHz 11803ည Light Meter 30 kHz 9963ည စနေတနင်္ဂနွေမှာဆိုရင်တော့ Light Meter 190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်စံချိန်တင်ဧည့်သည်များနေတဲ့ Santa Claus ရွာကြီးအကြောင်းတင်ဆက်ပေးထားတဲ့ကမ္ဘာတစ်လွှားခီးသွားအစီအစဉ်နောက် Social Media ပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ဒီလိုအပတ်စဉ်စီစဉ်တွေကိုမထုတ်လွှင့်ပေးခင်မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့ရေစင်းတက္ကသိုလ်ရာပြည့်ပွဲမှာကျောင်းသားဟောင်းတွေနဲ့ CDM ဆရာတွေတပိတ်မောက်တဲ့အကြောင်းတင်ဆက်ပေးထားတဲ့မြေကြီးဩဇာအစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးကြပါမယ်။ဒီလဒီဇင်ဘာလ22ရက်နေ့ကစစ်ကောင်စီခေါင်းဆောင်တက်ရောက်ခဲ့တဲ့ရေစင်းစိုက်ပျိုးရေးတက္ကသိုလ်နှစ်တရာပြည့်အထိမ့်မှအခမ်းအနားကိုဖိတ်ကြားခံရတဲ့ကျောင်းသားဟောင်းအများစုနဲ့ CDM ဆရာဆရာမတွေအားလုံးဒီပါကတက်ရောက်ခြင်းမရှိဘဲတပိတ်မောက်ထားပါတယ်။ဒီအကြောင်းဒီတပတ်ရဲ့မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကစူးစီးတင်ဆက်ပေးထားပါရရှင်။
ဒီလာဒီဇဘာ22ရက်နေ့စစ်ကောင်စီခေါင်းဆောင်တက်ရောက်ခဲ့တဲ့ရေစင်းစိုက်ပျိုးရေးတက္ကသိုလ်နှစ်တရာပြည့်အခမ်းအနားကိုဖိတ်ကြားခြင်းခံရတဲ့စိုက်ပျိုးရေးတက္ကသိုလ်ကျောင်းသားကျောင်းသူဟောင်းတွေအများစုနဲ့ CDM လောက်ထားတဲ့ဆရာဆရာမတွေကမတက်ရောက်ဘဲတပိတ်ပေါက်လိုက်ကြပါတယ်ရေစင်းတက္ကသိုလ်ကျောင်းသားတွေဟာတခြားတက္ကသိုလ်ကျောင်းသားတွေလိုပါပဲကျောင်းသားသမဂ္ဂဖွဲ့စည်းခဲ့ပြီး2022ခုနှစ်မစ္စပိုင်းကလေးကစစ်အာဏာသိမ်းတာကိုအပြင်းထန်ဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်အဲ့ဒီနောက်စစ်ကောင်စီကနေအကြမ်းဖက်နှိမ်နှင်းခဲ့ရမှာလဲရေစင်းတက္ကသိုလ်ကျောင်းသူကျောင်းသားအတော်များများကဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေတဲ့ဝင်ရောက်သွားကြတာကျောင်းပြန်မတက်ကြတာတွေကများပါတယ်အဲ့ဒီလိုပါပဲဆရာဆရာမတွေအတော်များများကလည်းစစ်အာဏာသိမ်းတာကိုဆန့်ကျင်ကြတဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့ကြပါတယ်။ဒါပေမဲ့အခုရာပြည့်အခမ်းအနားစစ်ကောင်စီခေါင်းဆောင်မင်းအွန်လိုင်းတက်ရောက်တဲ့ပွဲကိုလာရောက်တက်ရောက်ဖို့ဖိတ်ကြားခံခဲ့ရပြီမဲ့ပါဝင်တက်ရောက်ခြင်းမရှိကြပါဘူး။ဒါနဲ့ပတ်သက်ပြီးအဲ့ဒီလိုဖိတ်ကြားခံခဲ့ရတဲ့ရေစင်းတက္ကသိုလ်ကျောင်းသားဟောင်းလေးဖြစ်ကုလသမဂ္ဂစာနာဧကာနဲ့စိုက်ပျိုးရေးဌာန FAO ဝန်ထမ်းဟောင်းတဦးလည်းဖြစ်တဲ့ကိုထက်စော်ထွန်းကအခုလိုပြောပါဗျာ
ကျွန်တော်တို့ရေစင်းစိုက်ပျိုးရေးတက္ကသိုလ်နှစ်တရာပြီးမှာတကယ်ခက်အကောင်းအနေထားမြင်မှာဆိုရင်အားလုံးကဒီနှစ်တရာပြီးစိုက်ပျိုးရေးကျွန်တော်တို့ကျောင်းစင်းတွေအကုန်လုံးကလူတိုင်းဒီပွဲကိုကျွန်တော်တို့ကပူးပေါင်းပါဝင်ခြင်းချတဲ့သူတွေတည်းတည်းပေါ့နော်ဒါပေမဲ့အခုလိုအနေထားမှာတကယ်ကိုကျွန်တော်တို့ရဲ့ကက်စေတနာမြတ်တာမှန်နဲ့လှုပ်ပေးနေတဲ့ဆရာဆရာမတွေလည်းကြောင်းမှမရှိတော့ဘူးလက်ရှိအနေထားမှာမီးရှို့ဖျက်ဆီးနေတဲ့လူတွေဟာမှာကျွန်တော်တို့ဒီနှစ်တရာပြီးပွဲတော်မှာဘာမှကျွန်တော်တို့အတွက်တော့စိတ်လှုပ်ရှားစရာမရှိဘူးပေါ့နော်လူတိုင်းကဒီနှစ်တရာပြီးမှာအားလုံးက join ခြင်းကြပါမယ်မတော်ကြဘူးဘာလို့တော်မှာလဲကျွန်တော်တို့ဒီလိုကျွန်တော်တို့တီတူတွေတောင်းသူလေတမားတွေအပေါ်မှာရက်ဆက်ရုံမှာနေတဲ့လူတွေအတွက်ကိုကျွန်တော်တို့ကဘာကိုတွားပြီးတော့ကျွန်တော်တို့ appreciate တွားလို့ရမှာလဲပေါ့နော်ကျွန်တော်တို့ဒီညီငယ်ညီမငယ်တွေပေါ့နော်အမှန်တရားဘက်ကနေပြီးတော့ရက်တီးပြီးတော့ကျွန်တော်တို့လှုပ်ဆောင်နေတဲ့ကျွန်တော်တို့ဆရာမတွေကတိကတွေပမောက်ခတွေပေါ့နော်အားလုံးပညာတတ်တွေအတိုင်းဝိုင်းနေပို့ပေါ့နော်ကျွန်တော်တို့ဒီနှစ်တရာပြည့်မှာကျွန်တော်တို့တွေဒီခက်စနစ်မကောင်းတဲ့အချိန်မှာကျွန်တော်တို့မ join လိုက်နိုင်မိပဲပေါ့နော်နှစ်တရာကျွန်တော်နောက်ပိုင်းနှစ်တွေမှာကျွန်တော်တို့အားလုံးနဲ့တကယ်ကိုစစ်မှန်တယ်ပေါ့နော်ကျွန်တော်တို့နိုင်ငံတော်ကိုကျွန်တော်တို့ပြည်သူတွေအပေါ်မှာတကယ်ကိုတံပိုးထားပြီးတော့ချမ်းတဲ့ဆရာဆရာမတွေညီကောင်မတွေနဲ့အတူပေါ့နော်ထပ်ပြီးတော့ ပိုပျော်တဲ့ပိုပျော်ရွှင်တဲ့အနာဂတ်မှာကျွန်တော်တို့ပြန်ပြီးတော့ join ကြမယ်လို့ကျွန်တော်ကတော့ဟုတ်ကဲ့ပြောချင်ပါတယ်ခင်ဗျဒီတကယ်တော့အခုဒီနှစ်တရာပြည်ပွဲကအရန်ကိုကျွန်တော်တို့ site view တက်ကတူအတွက်အရန်ထူးခြားတဲ့နှစ်ပေါ့နော်ကျွန်တော်ထင်တယ်ပုံမှန်အနေထားဆိုရင်တကယ်ကိုအောအောင်ကြွက်ကြွက်တကယ်ကိုဖြစ်မဲ့နှစ်ပေါ့နော်ဒါပေမဲ့အများစုကတော့ကျွန်တော်တို့အခုတို့လှုပ်လိုက်တဲ့ဒီပွဲထဲမှာရှိတဲ့သူတွေကတော့ CDM မလှုပ်တဲ့ပေါ့နော်ကျောင်းဝဆရာဆရာမတွေနဲ့ဝန်ထမ်းအနေနဲ့ပဲအများစု join ကြရဲ့
အဲ့ဒီရေစင်းတက်ကတူနှစ်တရာပြည့်အခမ်းအနားကိုကြိုတင်ပြီးလုံခြုံရေးထူထူထဲထဲချထားကစစ်ကောင်စီခေါင်းဆောင်မင်းအွန်လိုင်းကိုယ်တိုင်တက်ရောက်စိုက်ပျိုးရေးဖြစ်စဉ်တွေကိုပြောသွားပါတယ်။စိုက်ပျိုးရေးကိုစနစ်တကျသုတေသနလုပ်ပြီးတိထက်တိညက်ဗက်ပေါင်းစုံကတိုးတက်အောင်ကြိုးစားနေတဲ့အကြောင်းပြည်တွင်းစားနပ်ဧကဖူလုံရေးတွင်သာမကပြည်ပကိုလည်းတိုးချဲ့ပို့နိုင်အောင်ဆောင်ရွက်နေကြောင်းပြောပါတယ်။ဒါနဲ့ပတ်သက်ပြီးရေစင်းတက်ကတူကျောင်းသားဟောင်းကိုထက်စော်တွန်းကခုလိုတုံ့ပြန်ပါတယ်။
စာပြေတက်ကတူနှစ်တရာပြည်မှာသွားပြီးတော့သူပြောကျင်တဲ့ဟာပေါ့နော်သူပါဆက်ထဲက shop ပေါ့တကယ်ရီ shop ပြောမှာပဲတကယ်တမ်းပြောရင်သူပြောနေသူပြောတဲ့ဒါတွေကဘလူနီနဲ့မှမဖြစ်နိုင်မယ်နဲ့သူစကားအရသာပေါ့နော်စင်မော်တက်ပြီးတော့ဒီနှစ်တရာပြည်မှာလာပြောတယ်လို့ယူဆတယ်ပေါ့နော်အခုဒီစစ်တပ်ကနေပြီးတော့ယွာနေမီရှူတယ်လင်းနေနဲ့ဘုံကျဲလို့ကျွန်တော်တို့တောင်းသူတွေဆိုရင်သူရဲ့ယာတီတိနဲ့နေစပါပဲပြောင်းဘာမှကျွန်တော်တို့စိုက်ပြလို့မရတော့ဘူးသူတို့ရဲ့အသက်ရှင်ဖို့တစ်ခုလောက်အတွက်ပဲသူတို့မှရုန်းကန်နေရတဲ့အခါကျတော့သူအခုချိန်သွားပြီးတော့ကျွန်တော်တို့စိုက်ပြမှာစိုက်ပြတက်ကတော့နှစ်တရာသွားပြီးတော့ဒီလိုရှောက်ပြီးတော့ပြောနေတဲ့ဟာတွေကပေါ့နော်တကယ်မြည်ပြင်းနေတယ်ဘာနဲ့မှကိုကျွန်တော်တို့မဆက်ဆက်ဘူးပေါ့နော်သူလုတ်ချင်တဲ့ဟာတွေကခုဟိုတိထက်တိညာတိပါညာတွေရှောက်ပြောနေတဲ့ဟာမျိုးတွေဟိုစေတနာမှန်ကန်တဲ့ပြည်သူတွေတောင်းသူတွေကိုအကျိုးပြုမဲ့သူတွေမရှိဘဲနဲ့ဘယ်လိုမျိုးနဲ့မှဒီစာနာရိုက်ခါဖူလုံဖို့အတွက်ကိုပေါ့နော်လက်ရှိအနေအထားမှာလက်တွေ့မပါဘဲနဲ့စကားရတာရှောက်ပြီးတော့ပြောနေတဲ့စကားလုံးနေလို့လားကျွန်တော်ကတော့ယူဆတယ်ပေါ့နော်နှစ်ဆင်းနှစ်ဆင်းထုတ်လုပ်နေတဲ့ကျွန်တော်တို့ရဲ့တင်းနံအစားစာလုံခြုံမှုအတွက်ထုတ်လုပ်နေတဲ့ကျိလက်ဒေတာမှရှိတဲ့လူတွေကပြေးလွှားနေရတဲ့အခါမှာကျွန်တော်ဘယ်သူတွေကထုတ်လုပ်မှာလူငယ်တွေဆိုလည်းသိတဲ့အတိုင်းနေလို့မရတဲ့အခါကျတော့ရရဘယ်ပဲဖြစ်ဖြစ်သွားနေကြရတယ်ပေါ့နော်အကြောင်းဘလူနီနဲ့ပဲဖြစ်ပြီးပြည်နယ်မှာမနေရရင်ပြီးရောဆိုတဲ့ပုံစံနဲ့တော့ထွက်ခွာပြီးတော့အလုပ်လုပ်နေကြရတဲ့ဟာတွေရှိတယ်။အဲ့တော့ဒီ site view ရေးလောက်တဲ့ဟာကတတော်ကိုပြောကြတော့ကျွန်တော်တို့ကတကယ်သူတည်တနာမရှိလို့ကျွန်တော်ထင်တယ်80ရခိုင်နှုန်းကတော့ကျွန်တော်ထင်တယ်ကြာသွားမယ်ပေါ့နော်ကျွန်တော်တို့စကိုင်းတိုင်းလိုမျိုးတစ်ခုပဲကိုကြည့်ကြည့်ပေါ့နော်ဘာမှလုပ်လို့မရတော့ကျွန်တော်တို့ဘာတကယ်ဘာမှကိုလုပ်လို့မရအောင်အဲဘာတွေဖြစ်နေလဲဆိုရင်တောင်သူတွေကအခုစပားရိတ်ချင်ရောက်နေပေါ့နော်သူတို့တွေကလက်နက်ကြီးတွေနဲ့ရွာတွေနဲ့ပြစ်ထည့်တယ်ပြီးတော့စစ်တပ်ကလူတွေနဲ့ပြူစောထီနဲ့ပေါင်းပြီးတော့ပေါ့နော်ဒီရွာထဲမှာရှိတဲ့ပစ္စည်းတွေကိုယူတယ်နောက်တစ်ခုကစပားတွေကသူတို့ကလာပြီးတော့ရိတ်ပြီးတော့ပေါ့နော်သူတို့အဖွဲတွေကတည်သွားတယ်ပေါ့နော်ဒီလိုမျိုးတွေပါဖြစ်နေစိုက်လို့ရရင်တောင်မှဒီဟာတွေကိုကျွန်တော်တို့တောင်သူတွေအနေနဲ့သူတို့ရွာသားတွေနဲ့မရရှိတော့ပေါ့နော်အကုန်လုံးဖျက်ဆီးခံရတယ်မအိမ်နေလည်းမရှိတော့ဘူးဒီလှုပ်ရှားဖို့အတွက်ကျွန်တော်စက်တီကိရိယာတွေကျွမ်းနွားတွေလည်းဘာမှရှိတော့သူတို့ဒီမီရှုဒီလေရင်နဲ့ကျဲပြီးတော့လည်းပါသွားပုံပြီအဲ့လိုမျိုးအနေထားမှာကျွန်တော်တို့ကဘလို့လို့ကျွန်တော်နိုင်ငံအဲဒီစာနယ်ရိတ်ခါဖူလုံဖို့အတွက်ပေါ့နော်ဘာလို့ပေးနိုင်မလဲ
ပြီးခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကရေစင်းစိုက်ပျိုးရေးတက်ကူကိုနိုင်ငံတကာအကူအညီတွေနဲ့တင်ထောက်ကူနည်းပညာတွေအစစ်မြင့်တင်မှုတွေစတင်လှုပ်ဆောင်ခဲ့ပြီးအရှိန်ယူဖို့ကြိုးစားခဲ့စဉ်မှာစစ်တပ်ကအာဏာသိမ်းခဲ့တဲ့အတွေ့အရာရာအလုံးဟာရပ်ဆိုင်ပြီးနောက်ကိုပြန်ဆုတ်သွားတယ်လို့လည်းကျောင်းသားဟောင်းကိုထက်စော်ထွန်းကပြောပါတယ်
NLD လက်ထက်ပေါ့နော်ကျွန်တော်တို့အစိုးရလက်ထက်ရောက်လာတဲ့အခါမှာတကယ်ကိုတကယ်နိုင်ငံတကာနေပြီးတော့ထောက်ပံ့ပေးတဲ့ JICA လိုမျိုး project တွေ post harvest technology ပေါ့နော်ဒါမျိုးတွေကအစားနောက်တစ်ခုတကယ် lab ခန်းတွေအထိပေါ့နော်ကျွန်တော်တို့ဆောက်ပြီးတော့တကယ်ကိုဟိုဒီပညာတွေကိုကျွန်တော်တို့လက်တွေ့ပေါ့နော်အသုံးချလို့ရအောင်ဒီကျောင်းမှာပဲကျောင်းသူကျောင်းသားတွေသင်လို့ရအောင် project တွေအများကြီးရောက်လာခဲ့တဲ့အခြေအနေမှာပေါ့နော်ဒါတွေကိုကျွန်တော်တို့စလဲဆောက်ပြီးကုန်ပြီတော်တော်များများကပြီးပြီးတော့ကျွန်တော်လက်တွေ့အသုံးချမဲ့အချိန်လည်းရောက်လာတယ်ပေါ့နော်အဲ့ဒီအချိန်မှာအာနာသိမ့်မှုပေါ့နော်ဒီဟာဖြစ်လိုက်တဲ့အခါမှာအလုံးတကက်ပညာဓာတ်တွေကျွန်တော်တို့တကက်ကိုဒီနည်းပညာတွေကိုသိနေတဲ့ဆရာဆရာမတွေကျွန်တော်တို့အလုံးကပေါ့နော်တော်တော်များများကျွန်တော်တို့အမှန်တရားကိုချင့်မြှောက်လို့တဲ့ဆရာဆရာမတွေကျွန်တော် CDN လောက်သွားပြီးတဲ့အခါကျတော့ကျွန်တော်ဒီနည်းပညာတွေကိုကျွန်တော်တို့ဘယ်သူတွေကဘာလုပ်လို့ရမှာလဲပေါ့ပုံမှန်အတိုင်းသာကျွန်တော်တို့ကသွားမယ်ဆိုရင်တကယ်တမ်းပြောကျွန်တော် site view တက်ကတူကဒီသူဟာနဲ့သူပေါ့နော်ညီမနိုင်ငံမှာဆိုရင်တော်တော်လေးကောင်းတဲ့တက်ကတူတွေကိုကျွန်တော်တို့တဖြည်းဖြည်းနဲ့ရောက်လာပြီပေါ့နော်အဲ့ဒီအချိန်မှာအခုလို့လောက်ခံရတဲ့အခါကျတော့အားလုံးလည်းကျွန်တော်တို့အခုချိန်မှာဆိုရင်ပညာရှင်တွေဆိုရင်လည်းအများစု 80% သောဆရာဆရာမပညာတတ်တွေအကုန်လုံးက CDN တွေလောက်ပြီးတော့မှအခုဆိုရင်ကျွန်တော်တို့နေတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်အခုလက်ရှိအနေအထားမှာအာဏာသိမ်းပြီးတဲ့အခါမှာဆိုရင်ကျွန်တော်တို့ဒီနည်းပညာတွေကိုဆက်လက်ပြီးတော့ကျွန်တော်တို့သူတည်တနာတွေလောက်ဖို့အတွက်ဒီနည်းပညာတွေပြန်ပွားဖို့အတွက်အကြောင်းသူကျောင်းသားတွေပြန်ပြီးမျှဝေဖို့အတွက်ကဘလုံနည်းနဲ့မှအဆင်မပြေတော့တဲ့အနေအထားရောက်နေပေါ့နော်
ရှိစဉ်စိုက်ပျိုးရေးတက်ကတူနှစ်တရာပြည့်အခမ်းအနားကိုဒီလဒီဇင်ဘာ22ရက်နေ့ကနေ28ရက်စနေနေ့အထိကျင်းပနေပါတယ်ဝက်ဘ်ဆိုက်နဲ့ဆိုရှယ်မီဒီယာတွေကနေတဆင့်လဲကျောင်းသားဟောင်းတွေဝန်ထမ်းဟောင်းတွေကိုတက်ရောက်ကြဖို့ဖိတ်ခေါ်ထားပါတယ် နေပြည်တော်ပြင်မနာမြို့မြောက်ဘက်ဆယ်မိုင်အကွာလောက်မှာရှိတဲ့ရေစင်းစိုက်ပျိုးရေးတပ်ကတူဟာနှစ်တရာပြည့်ပြီဆိုပေမဲ့ရေစင်းတနေရာထဲမှာတော့မဟုတ်ပါဘူး1924ခုနှစ်ကစိုက်ပျိုးရေးကောလိပ်နဲ့သုတေသနသိပ္ပံအဖြစ်မန္တလေးမြို့မှာစတင်ဖွင့်လှစ်ခဲ့ပါတယ်အဲ့ဒီနောက်ပညာရေးဝန်ကြီးအောက်မှာထားရှိပြီး1983ခုနှစ်မှာမန္တလေးကနေအခုရေစင်းဒေသကိုပြောင်းရွှေ့ဖွင့်လှစ်ခဲ့ပါတယ်မြန်မာနိုင်ငံမှာစိုက်ပျိုးရေးနဲ့ပတ်သက်ပြီးရေစင်းစိုက်ပျိုးရေးတက္ကသိုလ်တစ်ခုပဲထားရှိကာကျန်တာတွေကစိုက်ပျိုးရေးသိပ္ပံကျောင်းအနေနဲ့တော့ရှိပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းတခြားတက္ကသိုလ်တွေလိုပါပဲရေစင်းစိုက်ပျိုးရေးတက္ကသိုလ်မှာတက်ရောက်တဲ့ကျောင်းသားသိပ်မရှိတော့ပါဘူးတပြိုင်တည်းမှာပဲပြည်တွင်းစစ်နဲ့တဘာဝဘေးအန္တရာယ်တွေကြောင့်မြန်မာနိုင်ငံရဲ့စိုက်ပျိုးရေးဟာလည်းအနိုင်ဆုံးအဆင့်ကိုရောက်ရှိနေပါတယ်။လာမယ့်2025နှစ်ကူးချိန်မှာလူသားချင်းစာနာတဲ့အကူအညီလိုအပ်သူပေါင်းကသန်း20အထိရှိလိမ့်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယူ UNOCHA ကပြောပါတယ်။အဲ့ဒီအထက်က5သန်းခွဲလောက်ကအသက်ရှင်နေထိုင်ရေးအတွက်အရေးပေါ်အကူအညီအမေရိကန်ဒေါ်လာ 1.1 ဘီလီယံပေးဖို့လဲ UNOCHA ကအစီရင်ခံစာထုတ်ပြန်တောင်းဆိုလိုက်ပါတယ်။ဒါအပြင်ကမ္ဘာ့ဘဏ်ကလည်းမြန်မာနိုင်ငံရဲ့စီးပွားရေးဟာထပ်ပြီးကျဆင်းဖို့အလားအလာရှိနေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ရေစင်းတက္ကသိုလ်ရာပြည့်ပွဲမှာကျောင်းသားဟောင်းနေတဲ့ CDM ဆရာတွေတပိတ်မှောက်တဲ့အကြောင်းမြေကြီးရောစာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါ။အခုတစ်ခါတော့ကမ္ဘာတစ်လခီးသွားအစီအစဉ်ကိုအလှည့်ပေးကြပါမယ်။Santa Claus Christmas ဘိုးဘိုးကြီးရဲ့ရွာလို့ဆိုတဲ့ဖင်လန်နိုင်ငံက Rovaniemi မြို့ကိုကမ္ဘာလက်ဧည့်သည်တွေစံချိန်တင်သွားနေကြပါတယ်။မြို့ခံတွေစိုးရင်ရလောက်တဲ့အထိဧည့်သည်တွေဘာကြောင့်များနေတယ်လဲဆိုတာသိရအောင်မတ်စုမြတ်မွန်နဲ့အတူကမ္ဘာကျွလာခီးသွားအစီအစဉ်ကနေတွားကြည့်ကြအောင်ပါရှင်။
Christmas အချိန်ရောက်ရင်ကမ္ဘာလက်ခီးသွားတဲ့အသွားကျင်ဆုံးနေရာတစ်ခုကတော့ Santa Claus Christmas ဘိုးဘိုးကြီးနေတဲ့နေရာလို့ဆိုရက်ဖင်လန်နိုင်ငံက Santa Claus ရွာကြီးဖြစ်ပါတယ်။ဖင်လန်နိုင်ငံမြောက်ပိုင်းအာတိတ်ဆက်ဝိုင်းထဲမှာရှိတဲ့ Lapland ဒေသတွေက Rovaniemi မြို့မှာရှိတဲ့ Santa Claus ရွာကြီးဖြစ်ပါတယ်။ Santa Claus ကစားလို့ Christmas နဲ့ပတ်သက်သမျှရုပ်ရှင်တွေနဲ့မြင်ရတဲ့အတိုင်းနှင်းဖွေးဖွေးနဲ့ပျော်စရာကားအောင်ပြင်ဆင်ထားတဲ့ရွာကြီးလို့ပြောရင်မမှားပါဘူး။Santa Claus နေတဲ့နေရာအစ်စ်အမှန်လို့ဆိုပြီးဒေသခီးသွားလုပ်ငန်းတာဝန်ရှိသူတွေ1980ပြည့်နှစ်ပိုင်းတွေကစလို့ပြင်ဆင်ကြော်ညာဆွဲဆောင်ထားတဲ့နေရာတစ်ခုဖြစ်ပါတယ်။ Christmas အချိန်ဆိုရင်တခြားဒေသတွေမှာမရနိုင်တဲ့ Christmas အငွေ့အသက်တွေသာမကကံကောင်းရင်ကောင်းကင်မှာဥတ္တရအလင်းတန်းတွေကိုပါမြင်ရနိုင်တာမို့ Rovaniemi မြို့ကိုလာလဲတဲ့ဧည့်သည်တစ်နှစ်ထက်တစ်နှစ်ပိုများနေတာပါ
။ It's Christmas time and we would love to see the northern light
အခုချိန်က Christmas အချိန်လည်းဖြစ်တဲ့ဥတ္တရအလင်းတန်းတွေကိုမြင်ကျင်တဲ့သူတွေအတွက် Rovaniemi ကလာဖို့ကောင်းတဲ့နေရာပါဒီမှာ Santa Claus ကိုလည်းတွေ့ရတယ်လी
အရင်တုန်းကဥရောပနိုင်ငံတွေကဧည့်သည်တွေသာအလာများတဲ့ဒီနေရာကိုအခုတော့ကမ္ဘာနိုင်ငံစုံကနေလာလည်နေကြပါတယ
် I read about it a lot the Santa Claus village and the, for the aurora for the
Santa Claus အကြောင်းဥတ္တရအလင်းတန်းတွေအကြောင်းစာရီထဲမှာအများကြီးဖတ်ထားဘူးတော့ဒီနှစ်ကဥတ္တရလင်းနှံတွေကိုအထူးမြင်နိုင်မဲ့နှစ်ဖြစ်တယ်ဆိုလို့လာခဲ့တာပါ။နှစ်ခုလုံးမြင်ရဘူးဆိုတော့တွေ့ရင်ဝမ်းပေါ်ရှင်
။ပျော်စရာကောင်းတဲ့ Christmas ပွဲတော်ကာလခီးထွက်ကြသူတွေထဲမှာ Santa Claus ရှိတဲ့နေရာကိုသွားလည်ခြင်းတွေလည်းမနှဲလှတာမို့ရာသီဥတုအေးချမ်းလှပြီးမဲ့ဒီနေရာကိုနိုင်ငံစုံကဧည့်သည်တွေရောက်နေကြတာဖြစ်ပါတယ်
။ It was actually my dream and travel around the world and
အခုလိုဒီကဘာလုံးကိုလှည့်ပတ်ပြီးတော့ခီးထွက်ဖို့ကကျမရဲ့အိမ်မက်ဖြစ်တာမို့လို့အိမ်မက်အတိုင်းဖြစ်နေတယ်လို့ပြောရမှာပါ။ဒီကိုရောက်နေတဲ့အတွက်ရောစင်တာကိုတွေ့ရတဲ့အတွက်ရောတိတ်ကိုစိတ်လို့ရှားရပါတယ်။ပျော်ရွှင်နေကြသူတွေဒီရောက်လာလို့ဝမ်းသာနေကြတဲ့သူတွေကိုမြင်ရတာလဲတိတ်စိတ်ချမ်းသာဖို့ကောင်းပါတယ်
။ Santa Claus ရွာကြီးမှာ Christmas ဘိုးဘိုးကြီးကိုတွေ့နိုင်ရုံနဲ့မကနှင်းတွေကြားပုံစံမျိုးစုံနဲ့ရှောက်လည်နိုင်တဲ့ဒီနေရာကိုလာကြတဲ့ဧည့်သည်တွေ COVID လွန်ကာလမှာတစ်နှစ်ကိုတတန်းကျော်အထိရှိနေပါတယ်။Christmas အကြိုညမှာလက်ဆောင်တွေလိုက်ဝေတယ်လို့ကလေးတွေယုံကြည်ထားတဲ့ Christmas ဘိုးဘိုးကြီးစီကိုကဘာတဝမ်းကနေပေးပို့ကြတဲ့စာပေါင်းကလည်းနှစ်စဉ်3000ကျော်ပါတယ်လက်ဆောင်တွေပေးတဲ့ Santa ဘိုးဘိုးကြီးကိုလက်ဆောင်ပြန်ပေးခြင်းလို့ဒီကိုမရောက်ရအောင်လာကြသူတွေလည်းရှိပါတယ
် I've been waiting my whole life to see him and I brought him a handmade gift
Santa ကိုမြင်ရဖို့ကျွန်မတစ်သက်လုံးကိုမျှော်လင့်လာခဲ့ရတာပါသူ့အတွက်ကျွန်မကိုယ်တိုင်လက်နဲ့လှုပ်ထားတဲ့လက်ဆောင်ကိုလည်းပေးခဲ့ပါတယ် Christmas တပင်ပုံကိုခြိထိုးပြီးတော့ပုံဖော်ထားတာပါ။စင်တာကကျေးဇူးတိတ်တင်တယ်လို့ပြောပါတယ်။
စင်တာကိုကျမရဲ့လက်ဆောင်ပေးနိုင်ဖို့စောင့်ကြရတာကြားလာပါပြီ
။အခုလိုကမ္ဘာနိုင်ငံဆောင်ကဧည့်သည်တွေတစ်နှစ်ထက်တစ်နှစ်လာလည်သူများနေတာမှာ2023ခုနှစ်တုန်းကညာရင်ညနေတဲခိုတဲ့ဧည့်သည်တက်တမ2တန်းကျော်စံချိန်တင်အောင်များခဲ့ပါတယ်။အခု2024-25ခီးသွားရသည်မှာလဲဒီထက်ပိုများမဲ့အလားအလာရှိနေတယ်လို့ဟိုတယ်လုပ်ငန်းတွေကခန့်မှန်းထားကြပါတယ်။
It was a record breaker. We got more bookings and more earlier for this season and I see that this is happening also this season.
အရင်ခီးသွွားရာသီတွေဒုံတဲက booking တွေပိုးပြီးတော့များလာခဲ့တယ်လို့ဒီနှစ်ခီးသွွားရာသီမှာလည်းစံချိန်တင်အောင်များပါတယ်အခုဆို2026နဲ့2029ခုနှစ်ရာသီတွေအတွက် booking တင်ဖို့ကြိုတင်မေးမြန်းတာတွေတောင်ရှိနေပါတယ်ဧည့်သည်တွေအင်မတန်များလာတာပါ
ရိုဗာနီယမ်မီမြို့စီကိုဥရောပနိုင်ငံတော်တော်များများကနေဓာတ်ရိုက်လေရင်ခီးစဉ်တွေရှိနေတာအပြင်အာတိတ်ဆဝိုင်းဒေသကိုလာရတဲ့အတွေ့အကြုံတွေရနိုင်တာမို့ဧည့်သည်တွေပို့ပို့များလာတာဖြစ်တယ်လို့ခီးသွွားလုပ်ငန်းတာဝန်ရှိသူတွေကပြောပါတယ
်။ Nordic is a trend. Definitely people want to travel to cool countries to see the snow, to see the northern lights.
ရာသီဥတုအေးတဲ့ဥရောပမြောက်ပိုင်းနိုင်ငံတွေမှာနေ့နေမြင်ရဖို့ဥတရအလင်းနဲ့နေမြင်ရဖို့အဒိဆဝိုင်းမှာ Santa Claus ကိုမြင်ရဖို့ဆိုတဲ့အဓိကရည်ရွယ်ချက်နဲ့ဒီကိုလာလည်ဖို့ခေစားနေတာဖြစ်ပါတယ်။တစ်ဖက်ကကြည့်ရင်တော့ Rovania Mi မြို့တွေဘယ်တော့မှနေမှာမတူတဲ့ဆက်သွယ်မှုတွေပိုကောင်းစေပါတယ်။အခုဆိုရင်ဥရောပတဝန်းနဲ့ Rovania Mi မြို့ကိုတိုက်ရိုက်လေခီးစင်ပေါင်း50ခုရှိပါတယ်။ဒါကြောင့်လည်းဒီဘက်မှာခီးသွွားရသည့်စတဲ့အော်တိုဘာလကုန်မရစပြီးတော့လာလေတဲ့ခီးတွေတိတ်ပြီးတော့များနေတာပါ။ခီးသွွားရသည့်ကုန်နဲ့မလကုန်လောက်အထိလာလေတဲ့သူတွေအများကြီးရှိပါတယ
်။လူဦးရေ6000ကျော်သာရှိတဲ့ Rovania Mi မြို့မှာဧည့်သည်တသန်းကျော်စံချိန်တင်အောင်များလာတဲ့အတွက်တချို့ဒေသခံတွေကစိုးရိမ်နေကြပါတယ်
။ We are worried about the overgrowth of the tourism.
ခီးသွွားလုပ်ငန်းလိုရာထက်ပိုတိုးတက်ပြီးမနိုင်မနှင်းဖြစ်မှာကိုကျွန်တော်တို့စိုးရိမ်ပါတယ်။အချိန်တိုအတွင်းခီးသွွားလုပ်ငန်းတိုးတက်လာတာဖြစ်တော့နိုင်နိုင်နင်းနင်းလောက်ကိုင်းနိုင်တဲ့အခြေအနေမျိုးမဟုတ်တော့ပါဘူး
။နိုင်ငံကဧည့်သည်တွေအလာများတဲ့ခီးသွွားရာသီကာလမှာမြို့လေကတိုက်ခန်းတွေကိုခီးသည်တွေတဲခိုနိုင်ဖို့ငှားကြတဲ့အတွက်ဒေသခံအိမ်ငှားခြင်းတွေငှားမရတဲ့ပြဿနာကြုံနေကြပါတယ်။ကမ္ဘာလှည့်ဧည့်သည်တွေကြောင့်ရေတို့တိုက်ခန်းငှားကြတွေဈေးတက်နေသလိုရေရှည်တိုက်ခန်းငှားခြင်းတွေမငှားနိုင်ဖြစ်နေကြတာပါ
။ The rules must be enforced better and of course we are not against short-term rental when it's your own houses part-time rental
ဥပဒေစည်းကမ်းတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖို့လိုပါတယ်ကိုခီးသွားနေတဲ့အချိန်အိမ်ကိုရေတိုငှားရမ်းကြတာကိုကျွန်တော်တို့စန့်ချင်နေတာမဟုတ်ပါဘူးဒါပေမဲ့ကိုအိမ်ကိုငှားဖို့အတွက်အပြင်အဆင်တွေပြောင်းလဲလိုက်ရတော့လူနေအိမ်ကအိမ်နဲ့မတူတော့ပဲဟိုတယ်အခန်းလိုဖြစ်သွားတာကပြဿနာပါ
အခုလိုမျိုးဒီနိုင်ငံတကာကလာလေကြတဲ့ကဘာလက်ခီးသွားဧည့်သည်တွေကြောင့်အချက်အချာကြားတဲ့မြို့လယ်နေရာတွေမှာဒေသခံတွေတိုက်ခန်းငှားမရတဲ့ပြဿနာကစပိန်နိုင်ငံဘာစီလိုနာမြို့နယ်သာလန်ဒ်နိုင်ငံအမ်စတာဒမ်မြို့တွေမှာလည်းကြုံနေကြရပါတယ်။ဒါကြောင့်အီတလီနိုင်ငံရေဘော်ဗန်နစ်မြို့လိုဥရောပကဧည့်သည်အလာများတဲ့မြို့တွေမှာဧည့်သည်တွေကိုကန့်သတ်တဲ့ကန့်သတ်ချက်တွေလှုပ်လာနေကြတာပါ။ဥရောပတိုက်မြောက်ဘက်မှာရှိတဲ့ဖင်လန်နိုင်ငံမှာလည်းဒေသခံတွေတံပိုးထားတဲ့နေမှုထိုင်မှုပုံစံတွေပြောင်းမသွားအောင်ကာကွယ်ဖို့တောင်းဆိုမှုတွေရှိလာနေပါတယ်။ဒီချိန်ထဲမှာပဲ Christmas အချိန်ဆိုရင် Santa Claus Christmas ဘိုးဘိုးကြီးကိုတွေ့နိုင်တဲ့ Rovania Mi မြို့က Santa Claus ရွာကြီးစီလာလေသူတွေကတော့ပိုလို့သာများလာမဲ့အခြေအနေရှိနေပါရဲ့ရှင်။ကျွန်မဆူမြတ်မောင်ပါ
။မဆူမြတ်မောင်တင်ဆက်ပေးခဲ့တဲ့ကဘာတလွားခီးသွွားအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။ဒီတစ်ခါတော့ Social Media ပေါ်မှာလူကြီးများတဲ့10မိနစ်စာသတင်းတိုးလေးတွေကိုကြည့်ကြရအောင်ပါ။2024ခုနှစ်အတွင်းစိတ်ကြည်နူးဝယ်လဲကောင်းအမတ်ရစရာလဲကောင်းတဲ့အဖြစ်ပြက်လေးတွေကိုတင်ဆက်ပေးသွားပါမယ်။ကွယ်လွန်သူအဆိုရော်ဂျီဒေးဗစ်ဘိုဝီကိုဂုဏ်ပြုတဲ့အနေနဲ့ပြင်သစ်မှာလန်ဒန်လန်ကိုသူ့နာမည်မှဲ့ခေါ်လိုက်ပါတယ်။နာမည်ကြီးအီတလီဖက်ရှင်ဒစိတ်ဘရာဒါကတော့လာပေါ်သွားမဲ့အာဂတရင်မှုအင်ကြီးကိုဖန်တီးထားတာပါ။ဒီလို2024ရဲ့အမတ်ရစရာအခိုက်အတန့်တွေကိုနှစ်ကုန်အထူးအဖြစ်မယိသနာကျော်တင်ဆက်ပေးထားပါတယ်ရှင်။
2024ခုနှစ်အတွင်းစိတ်ကြည်နူပွဲအမတ်တရအကောင်းဆုံးအချိန်တစ်ချို့ကတော့အစိုးရဒေးဗစ်ဘိုဝီရဲ့သမိုင်းကိုဂုဏ်ပြုတဲ့အနေနဲ့ပြင်သစ်နိုင်ငံမှာဇန်နဝါရီလ10ရက်နေ့ကပဲပါရီမြို့တော်ရဲ့ခရိုင်အမှတ်13မှာသူ့ရဲ့နာမည်နဲ့လန်ဒန်လန်မှဲ့ခဲ့ပါတယ်။သူကအခုချိန်ထိသာတက်ရှိထင်ရှားရှိနေမယ်ဆိုရင်အဲ့ဒီနေ့ကသူ့ရဲ့အသက်89နှစ်ပြည့်မွေးနေ့ဖြစ်ပါတယ်
။ Lemon နဲ့ Lobs
ဒင်းဌာနတွေရဲ့ရုံးချုပ်တွေလိုမျိုးခင်မီရုံအဆောက်အုံတွေကြားမှာတည်ရှိတဲ့ဒေးဗစ်ဘိုဝီလန်က1965ခုနှစ်ကသူ့ရဲ့ပထမအဦးဆုံးပါရီဖျော်ဖြေပွဲနဲ့ ဂီတာဖက်ရှင်ရဲ့ရင်ကျေးမှုပေါ်မှာသူ့ရဲ့လွှမ်းမိုးမှုတွေကိုအမှတ်ရစီပါလေ။ကမ္ဘာကျော်ဆိုတော့မက်ဒေါနာကမေလ4ရက်နေ့မှာဘရာဇီးလ်နိုင်ငံရီယိုမြို့မှာအခမဲ့ဖျော်ဖြေပွဲကျင်းပခဲ့ပြီးတော့ကိုဝါကဘာနာကန်ဂျီကိုသူ့ရဲ့ပြည်သက်တွေအများကြီးနဲ့အကအကွင့်ကြီးတစ်ခုဖြစ်အောင်လို့ဖန်တီးနိုင်ခဲ့ပါလေ။ရီယိုမြို့တော်ခမ်းမရဲ့ခီးသွွားလုပ်ငန်းအေဂျင်စီကအလူ 1.6 တန်တက်ရောက်ခဲ့တယ်လို့ခန့်မှန်းပါတယ်။ဒါက1989ခုနှစ်ပေါ်ရီမြို့မှာကျင်းပသွားတဲ့ဖျော်ဖြေပွဲကိုလာသွားတဲ့သူ့ရဲ့ပရိသတ်3,000စံချိန်ထက်ဆယ်စားကျော်များပါတယ်။နေရာကောင်းရဖို့ပရိသတ်တွေကတချို့ဆိုရင်နိုင်တော်တော်ကြာတချို့ဆိုရင်လည်းရက်တော်တော်ကြာတန်းစီခဲ့ရပြီ။ချမ်းသာတဲ့ပရိသတ်တချို့ကတော့ကန်းချိန်နာမှာတင်မော်ရီတချို့ကလည်းကန်းချိန်ကိုမျက်နှာမူထားတဲ့တိုက်တွေမှာစတဲ့ချလို့ဒီဖျော်ဖြေပွဲမှာဝင်ရောက်ဆင်နွှဲခဲ့ကြတာပါ။အသက်65နှစ်အရွယ်မက်ဒေါနာကသူ့ရဲ့အကျော်ကြားဆုံးသချင်းတွေနဲ့2023နှစ်ကုန်ပိုင်းမှာစတင်တဲ့ဖျော်ဖြေခီးစဉ်အဆုံးသတ်ဖြစ် Like a Prayer, Vogue နဲ့ Express Yourself ဒီလိုမျိုးလူကြိုက်အများဆုံးသချင်းတွေနဲ့နှစ်နာရီကျော်တည်ဆူဖျော်ဖြေခဲ့ပါတယ်ဇွန်လ14ရက်နေ့မှာကမ္ဘာထိပ်တန်ဟာတာတရုတ်ဆောင်တွေရဲ့စူဝေးဝဲတစ်ခုကိုတော့ Vatican မှာကျင်းပခဲ့တာပါပေါ်ယဟန်မင်းကြီးဖရန်စစ်ကနိုင်ငံပေါင်း15နိုင်ငံကဟာတာတရုတ်ဆောင်တရားကျော်ကိုလက်ခံတွေ့ဆုံခဲ့ပြီးတော့အမေရိကန်ကနာမည်ကြီးတွေဖြစ်တဲ့ Whoopi Goldberg, Jimmy Fallon, Chris Rock, Stephen Colbert နဲ့ Conan O'Brien တို့လည်းပါဝင်ခဲ့ပါတယ်။ဖက်ရှင်လောကမှာတော့နာမည်ကြီးအီတလီဖက်ရှင်အမှတ်တံဆိပ်တစ်ခုဖြစ်တဲ့ Prada ကအာကာသတွေကိုခုန်တက်သွားခဲ့တာပါ။အမျိုးသမီးအာကာသရင်မူးတွေအတွက်အထူးဒီဇိုင်းဆွဲထားတဲ့အာကာသဝတ်စုံကိုအော်တိုဝါလာ16ရက်နေ့ကမိတ်ဆက်ခဲ့ပါတယ်။ Asian Space အာကာသစူဇန်ရင်းနဲ့ပူးပေါင်းဖန်တီးထားတဲ့ဒီဝတ်စုံကို NASA ရဲ့ Artemis 3 ခီးစဉ်မှာစာဝတ်မှာပါ။ဒါကြောင့်မလို့လာဘော်ကိုပထမဆုံးရောက်မဲ့အမျိုးသမီးက Prada ဒီဇိုင်းဝတ်စုံနဲ့ဖြစ်မှာဖြစ်ပါတယ်။ဒါမဲ့လည်း Prada ဒီစိတ်ကိုတော့မြင်သာအောင်သူတို့လုပ်မထားပါဘူး။နာမည်ကျော်ရုပ်ရှင်မင်းသားတင်မိုတီရှာလမီကလည်းအော်တိုဝါလာ29ရက်နေ့မှာနယူးယောက်မြို့မန်ဟန်တန်အောက်ပိုင်းရပ်ကွက်မှာသူနဲ့တူတဲ့လူလူပြိုင်ပွဲလုပ်နေတော့ရုပ်တရက်ရောက်လာခဲ့လို့သူ့ရဲ့ပရိသတ်တွေအံ့အားတဲ့တဲ့နဲ့ပြောရှင်သွားခဲ့ရပါတယ်။တက်တော်ဆောင်တွေချင်ရန်ပြီးရောက်လာတဲ့သူကသူနဲ့ပုံလူတရုတ်ဆောင်ပြီးလာပြိုင်တဲ့သူတွေနဲ့အတူတူဓာတ်ပုံရိုက်ခံခဲ့တာပါ။လူလူပြိုင်ကြတဲ့သူတွေကတော်တော်များများကသူတရုတ်ဆောင်ခဲ့တဲ့ Willy Wonka နဲ့ Paul Atreides လိုမျိုးဝတ်စားဆင်ထားကြပါတယ်။တချို့တွေဆိုရင်တူလုံးလုံးလာကြည့်တဲ့သူတွေကအဲ့ဒီလူတွေကိုရှာလမေအစ်စ်လိုတော့မှလူမှားခဲ့တာပါ Halloween တစ်စီကြီးများပွဲတော်မှာတော့ Model Heidi Klum နဲ့အဆိုတော့ Janelle Monáe တို့ကချစ်စရာကောင်းတဲ့ဂျိုသား E.T. ပုံစံမျိုးစင်တူကွဲပြားတဲ့ဝတ်စုံတွေဝတ်ဆင်ခဲ့ပြီး American တစ်ဖက်တစ်ချက်ကမ်းရိုးတန်းမှာပါတီပွဲတွေကျင်းပခဲ့ပါတယ်1982ခုနှစ်ကထုတ်လုပ်တဲ့ Director Steven Spielberg ရဲ့ကဏ္ဍဝင်ရုပ်ရှင်ET the Extraterrestrial ကိုဂုံပြူတဲ့အနေနဲ့သူတို့နာမည်ကြီးနှစ်ယောက်ဒီ ET ဝတ်စုံဝတ်စင်တာဘယ်သူပေါ်လာလဲဆိုတဲ့အမေးအဖြေတွေတော့မှအမှုပညာသတင်းတွေမှာဖော်ပြကြပါတယ
်။မရေတနာကျော်စူးစီးတင်ဆက်ပေးကြတာပါရှင်။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့ဒီညရဲ့နောက်ဆုံးရသတင်းအစီအစဉ်ကိုတော့ကိုစော်မိုးကျော်ကဆက်ပြီးပြပြပေးပါရှင်။
စီးရီးယားမှာဆိုးဝါးပြင်းထန်တဲ့ဆီးရာဇဝင်းမှုတွေစုံစမ်းဖော်ထုတ်ရေးအတွက်လွတ်လပ်တဲ့စုံစမ်းရေးကော်မရှင်တစ်ခုကိုထားရှိသွားမှာဖြစ်ပြီးအစ်စ်တက်လာတဲ့အာဏာပိုင်အဖွဲ့အားလည်းနားလည်လက်ခံလွယ်ပြီးကုလသမဂ္ဂကိုယ်စားလှယ်အဖွဲ့ရဲ့တောင်းဆိုချက်တွေကိုပူးပေါင်းလှုံ့ဆော်တယ်လို့စီးရီးယားမြို့တော်ဒမတ်စကတ်ကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂကိုယ်စားလှယ်အဖွဲ့ကပြောဆိုပါတယ်2011ခုနှစ်ကစတင်ခဲ့တဲ့စီးရီးယားစစ်ပွဲအတွင်းရာဇဝတ်မှုလူသားတွေပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုလူမျိုးတုံးတပ်ဖြတ်မှုစတာတွေရဲ့တာဝန်ရှိသူတွေကိုတရားစွပ်ဆုနိုင်ဖို့ကူညီလှုံ့ဆော်သွားမယ်လို့ပြောဆိုထားပါတယ်ရခိုင်ပြည်နယ်အတွင်းလက်နက်ကင်ပဋိပက္ခတွေကြာပြီးခဲ့တဲ့လပိုင်းတွေအတွင်းနောက်ထပ်ခံမှန်းခြေလူ 3,600 လောက်အိုးမဲ့အိမ်မဲ့ထွက်ပြေးခဲ့ရတဲ့အတွက်အခုဆိုရင်ရဲ့ဆွန့်ကထွက်ပြေးရသူအရေအတွက်ဟာ 9,800 နီးပါးရှိလာကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ကပြောဆိုထားပါတယ်။မြန်မာနိုင်ငံအတွင်းလက်နက်ကင်ပဋိပက္ခတွေကြာရုံးကြဒုက္ခသည်တွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေပိုများလာနေတဲ့အတွက်ဒုက္ခသည်အများအပြားဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးဖို့ကြိုးစားနေပြီးအခြေအနေပိုဆိုးလာတယ်လို့နေစီမကြဆရာဝန်များအဖွဲ့ MSF ကပြောဆိုပါတယ်မြန်မာနိုင်ငံနေဆက်ရွှေကိုကိုမှာတော့ပြင်းထန်တဲ့ဝမ်ပြက်ဝမ်ရောဝမ်ရှော့ယောဂါတွေဖြစ်နေတဲ့အတွက်ထိုင်းနိုင်ငံကနေဆက်ဂိတ်ပိတ်ထားပါတယ်
ဒီဇင်ဘာလ24ရက်အင်္ဂါညအတွက်သတင်းအချင်းချင်းကိုတော့ကိုဇော်မိုးကျော်ကပြောပြပေးခဲ့တာပါအင်္ဂါညအတွက် VOE ရဲ့အစီအစဉ်ထုတ်လွှင့်ချက်တွေကတော့လောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမက်ခင်လေးဖြစ်ပါတယ်ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ပက်ထရစ်ဒီယာနဲ့ဂျွန်ဒရိုက်ဒန်တို့ပဲဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ် VOE ကိုနားတော်တာဆင်ပြီးကြကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များလည်းတော့မြန်မာပြည်သူပြည်သားအားလုံးပြည့်ရဲ့နေ့ခတ်သိမ်းကင်းကျင်းပြီးတော့လူရဆန္ဒပြေဝကြပါစေရှင်ကျွန်မအလိမ်ပါပါ
This program has come to you from the Voice